Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဆွန်လ22ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တွေကနေတိုက်ရိုက်နှาศင်နေရသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နှาศင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညကစစ်ကောင်စီကပစ်ခတ်လို့လူငယ်အုပ်သေဆုံးခဲ့ပါတယ်။ည
ကပါခဲ့တော့ရဲတွေကထိုက်ခဲ့ရတယ်လို့ဆိုတော့ပြစ်လိုက်တာ။ပြစ်လိုက်တာအဲ့တော့သူကပါအသာတော့လဲဆိုတော့တမန်လူတို့ပြစ်လိုက်တယ်ဆိုတော့ပြောတယ်။နှစ်ယောက်လုံးကတော့အိမ်မှာပဲပွဲချင်းပြီးပြောတော့နော်။သိတယ်။တယောက်က3ချက်ပြီးတယ်။တယောက်က4ချက်ပြီးတာ။
ကနေ့အတူဆီအနာရှင်စန့်ကျင်ရေးဆန္ဒပြပွဲနဲ့ဖန်ဆီးခံရမှုနောက်ဆုံးအခြေအနေတွေကိုဥစွာနှาศင်ကြရပါမယ်။အဲဒီနောက်မှာတော့အတိုင်းမင်းကန်ပုတ်ကိုတောင်းဆန်းစုကျင်တဲ့ဦးဝင်းမြင့်တို့ရဲ့အမှုတရားလိုပြတက်တဲ့တွေကိုအပြန်အလှန်စစ်ဆေးခဲ့ကြတာမြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုပြန်ပွားနေတဲ့နောက်ဆုံးအခြေအနေတွေထိုင်းမြန်မာနယ်စပ်မှာမွေးဆေးတွေဖမ်းမိတာမြန်မာပြည်မြောက်ပိုင်းမှာအလုလုနေတဲ့တရုတ်နိုင်ငံသားတွေကိုရေးအချက်လက်မပုံတင်မှုယူနန်အစိုးရကတတိပေးလိုက်တာနဲ့နေဆက်ဒေသတွေကတိုင်းရင်းသားဒုက္ခသည်တွေမြေရပြန်ရေးအခက်အခဲရှိနေတဲ့အခြေအနေတွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကသတင်းတောက်မဆူနဲ့စီးပွားရေးကဏ္ဍတို့အပြင်ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြရပါမယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ။
ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရိုရှက်ဖ်တို့တနင်္လာနေ့မှာတွေ့ဆုံပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးခိုင်မာအောက်ကအောင်ရှေ့ဆက်လှုပ်ဆောင်မှုကတိပြုခဲ့ကြတယ်လို့လည်းရုရှားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။ရုရှားနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်ဖို့တနင်္ဂနွေနေ့မှာပဲရုရှားနိုင်ငံကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ထွက်ခွာသွားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်တွေ့ဆုံမှာမဟုတ်ဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတနင်္လာနေ့အစောပိုင်းပြောကြားချက်ကို Interfax သတင်းဌာနကကိုကဖော်ပြပါတယ်။ဒီအချိန်မှာပဲမြန်မာနိုင်ငံတော်မှာတော့စစ်ကောင်စီအပေါ်အာခံဆက်ညင်တဲ့ဆန္ဒပြပွဲတွေကြိုးကြားပေါ်ပေါက်နေတယ်လို့စစ်ကောင်စီဘက်ကလည်းအကြမ်းဖက်ပစ်ကတ်ဖမ်းဆီးနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညကစစ်တပ်ကဆိုင်ငယ်စီလာတဲ့လူငယ်တချို့ကိုရက်ခိုင်းတာမရလို့ဆိုပြီးပြစ်ခတ်ခဲ့တာကြောင့်လူငယ်အုပ်သေးဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်မန္တလေးမြင်းကြံမြို့အပါအဝင်ဒေသတချို့မှာအကြမ်းဖက်ရှာဖွေဖမ်းဆီးတာတွေဘုံကွဲတာတွေလည်းကြားနေရပါတယ်။စစ်ကောင်စီတပ်တွေနေ့စဉ်ဖမ်းဆီးပြစ်ခတ်မှုတွေရှိနေတဲ့ကြားကပဲပဲခူးဖားကတ်မန္တလေးမြိုင်ကလေးလေပတောင်းစတဲ့ဒေသတွေမှာချီတက်ဆန္ဒပြတာတွေတနင်္လာနေ့တိုင်းတဝဲမှာလဲစစ်တပ်ထုတ်ကုန်တွေမတုံဖို့ဆန္ဒပြနိုးဆော်မှုတွေနဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။တရင်တုံးမှကြော်ကြားကျင်းပနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHRC ရဲ့ညီလာခံအစမှာပဲမြန်မာနိုင်ငံရဲ့ကိုယ်စားပြုမှုနဲ့ပတ်သက်လို့ဆွေးနွေးငင်းခုံနေကြတဲ့အတွက်ကုလမဟာမင်းကြီးမီရှယ်ဘာရှီလက်ရဲ့အဖွင့်မိန့်ခွန်းပြောဖို့နှောင့်နှေးခဲ့ရပါတယ်။မစ်ဘာရှီလက်ဟာတရုတ်၊မက္ကဆီကို၊ရုရှား၊သီရိလင်္ကာ၊အီသီယိုးပီးယား၊တီဂရေဒေသလို200မျိုးကလူအခွင့်ရေးအပေါ်ဆိုရင်ကြောင့်ပြောထားတာပါ။မြန်မာ၊ယူကရိန်း၊နီကာရာဂွာနဲ့အီရန်အရေးကိစ္စတွေကိုလည်းညီလာခံနှောင်းပိုင်းမှာဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလဲမဟာမင်းကြီးကပြောထားပါတယ်။အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မရှိပေမဲ့စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာလူအခွင့်အရေးအခြေအနေကိုမူလအစီအစဉ်တိုင်းနှစ်ကြိမ်ဆွေးနွေးဖို့လိုလားနေပါတယ်။တရုတ်၊ဖိလစ်ပိုင်နဲ့ဗင်နီဇွဲလားနိုင်ငံတို့ကတော့မြန်မာအရေးဆွေးနွေးဖို့စိတ်အားထက်သန်ပုံမရပါဘူး။မြန်မာကိုယ်စားလှယ်မပါဝင်ပွဲဆွေးနွေးဖို့မသင့်ဘူးလို့သူတို့ကယူဆပါတယ်။စက်တင်ဘာမှာကျင်းပမယ့်နောက်တစ်ကြိမ်ညီလာခံအထိမြန်မာအရေးဆွေးနွေးမှုကိုအချိန်ဆိုင်နာဖို့တရုတ်တန်တမန်ချန်ရူကတိုက်တွန်းခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဂျနီဗာမြို့ကကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးမြင့်သူရတုကအနာယူခဲ့ပြီးတော့မြန်မာကိုယ်စားလှယ်နေရာလှည့်လည်နေတာဖြစ်ပါတယ်အာဏာသိမ်းမြန်မာစစ်ကောင်စီဘက်ကရောပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရပါတီဦးဆောင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကပါကုလသမဂ္ဂအဖွဲ့အစည်းအသီးသီးမှာကိုစားပြုအပြိုင်တင်သွင်းနေကြတာကြောင့်ကုလသမဂ္ဂအေဂျင်စီတွေမှာမြန်မာနိုင်ငံကိုစားပြုမှုကိစ္စအငင်းပွားစရာတွေဖြစ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO နဲ့ကမ္ဘာ့စားနပ်ရိက္ခာအစည်းအဝေး FAO ညှိနှိုင်းခံကျင်းပရာမှာလည်းမြန်မာအစိုးရကိုစားပြုနေရာတွေကိုချန်လက်ထားခဲ့ကြတာပါ။မြန်မာကိုစားပြုခွင့်နဲ့ပတ်သက်လို့နိုင်ငံတွေရဲ့ကိုယ်စားလှယ်ခံထားရင်းနဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညှိနှိုင်းခံ Credential Committee ကဆွေးနွေးဆုံးဖြတ်ဖို့လွှဲထားကြတာပါ။ အခုလက်ရှိ UNHRC ရဲ့ညီလာခံကိုအစီအစဉ်အတိုင်းကျင်းပဖို့ကုစလဲရီသဘောတူခဲ့ကြပေမဲ့လူ့အခွင့်အရေးကောင်စီအလဲကျဥက္ကဋ္ဌဖြစ်တဲ့နာဇတ်ရှမင်းကညီလာခံကိုအစီအစဉ်အတိုင်းကျင်းပမလားအပြောင်းလဲလုပ်မလားဆိုတာဆက်ပြီးတော့သုံးသပ်သွားမယ်လို့ပြောပါတယ်။မြန်မာစစ်တပ်အပေါ်ဖိအားတွေတိုးလာနေချိန်မှာပဲမြန်မာကိုလက်နက်မယောင်ကြဖို့ဖန်စီထားသူတွေကိုပြန်လွတ်ပေးဖို့နဲ့စစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းနေရတဲ့ရပ်တန့်မှုတောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂတွေ့တွေ့ညီလာခံကတောက်ကြားနေမှာအတည်ပြုထားပါတယ်။မြန်မာနိုင်ငံမှာဂျူလ20ရက်နေ့ကစစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ409ဦးရှိကြောင်းမြန်မာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့ပိုးကူးခံရသူ946ဦးထိရှိခဲ့တာပါ။တဟာစစ်အာဏာသိမ်းမှုနောက်ပိုင်းတရက်အတွင်းတပ်ခွဲအတည်ပြုလူနာအများဆုံးစီးရင်လည်းဖြစ်ပါတယ်။မနေ့ကတက်ခွဲအတီးပြူလူနာ400ကျော်တဲ့မှာချင်းပြည်နယ်ကအများစုဖြစ်ပြီးတရားနဲ့ဆက်ရှိဦးရှိပါတယ်။စကိုင်းတိုင်းမွန်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းတနင်္သာရီတိုင်းနဲ့ရှမ်းပြည်နယ်မှာလည်းပိုကူလူနာတွေတွေ့နေရပါတယ်။တည်ဆုံးသူကလည်းနေစဉ်လို့ရှိနေပါတယ်။လက်ရှိချိန်မြန်မာနိုင်ငံမှာပိုးစစ်ဆေးမှုပေါင်း26သိန်း 9,000 ကျော်လောက်ခဲ့ပြီးတော့ပိုးတွေ့လူနာစုစုပေါင်းက3သိန်းခွဲနီးပါးရှိပါတယ်။ကိုဗစ်ရောဂါနဲ့ဆက်ဆက်ပြီးတော့တည်ဆုံးသူစုစုပေါင်းကတော့3,400ကျော်ရှိသလိုပြန်လဲသက်တာပြောက်ကွင်းသွားတဲ့သူက3,300ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဆေးရုံတွေနဲ့ကျန်းမာရေးဌာနအသီးသီးကဆရာဝန်တွေ၊တူနာပြုတွေနဲ့ကျန်းမာရေးလှုပ်သားတွေကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ CDM အလုံမစင်အာဏာဖီဆိုင်ရေးလှုပ်ခဲတာတွေကြောင့်ခုချိန်ထိဆေးရုံတွေနဲ့ကျန်းမာရေးဌာနတွေကောင်းကောင်းမလဲပတ်နိုင်သေးပါဘူး။ COVID တက်ခွဲစစ်ဆေးမှုကလည်းအားနည်းနေတော့မှမြန်မာအိနေချင်းထိုင်းနဲ့အိန္ဒိယနိုင်ငံကပိုကူဆက်မှုတွေကြောင့်မြန်မာနိုင်ငံထဲမှာလည်းကာယောဂါပြင်းထန်လာနိုင်တဲ့အပေါ်စိုးရိမ်ချက်တွေမြင့်တက်နေပါတယ်။မျိုးဗီဇပြောင်းကိုဗစ်ပိုးတွေနိုင်ငံဒေသတချို့မှာတွေ့နေရသလိုပိုကူးဆက်မှုမြန်ဆန်လာတဲ့အတွက်အတော်ဆိုးရင်စရာကောင်းတဲ့အခြေအနေဖြစ်နေပြီလို့အပီပီဆိုင်ရာချက်ချီနေတဲ့လာချန်နီအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Joy Singha ကပြောပါတယ်။မြန်မာကျန်းမာရေးစနစ်တစ်ခုလုံးကောင်းကောင်းမလဲပတ်နိုင်သေးတဲ့အတွက်အရှေ့တောင်အာရှနိုင်ငံတချို့မှာကြုံနေရတဲ့အဖြစ်အဆိုမျိုးတွေပေါ်ပေါက်မလာအောင်ကုသရေးနဲ့ပိုးစစ်ဆေးမှုတွေဝိုင်းလုပ်ဖို့လိုတယ်လို့လည်း Mr. Singha က The Guardian သတင်းစာကြီးကိုပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတနင်္လာနေ့ကကိုဗစ်ပိုးကူးခံရသူ2တန်းကျော်သွားပါပြီ။နိုင်ငံတော်ဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည့်ရှံလာတဲ့အတွက်ပိုးကူးဆက်မှုထိန်းမနိုင်အောင်ဖြစ်လာနိုင်တယ်ဆိုပြီးသတိပေးချက်တွေထွက်လာပါတယ်။လက်တလောသတင်းပတ်တွေမှာပိုးကူးသူကနှစ်ဆတိုးလာပြီးအိန္ဒိယမှာစတွေ့တဲ့ Delta ကူးစက်များဗီဇပြောင်းပိုးကိုလည်းတွေ့နေရပါတယ်။နေ့စဉ်ပိုးကူးခံရသူကတထောင်ခွဲလောက်ထိစံချိန်တင်မြင့်တက်လာတာကိုတနင်္လာနေ့အစိုးရကိန်းဂဏန်းတွေမှာတွေ့ရပါတယ်။မွတ်စလင်တွေအများစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာကာယောဂါကြောင့်အစ်ပွဲတော်ကာလခီးမထွက်ဖို့တာဝန်ရှိသူတွေတာမြင့်ချက်ကိုမလိုက်နာပဲနိုင်ငံတော်ခီးထွက်ခဲ့ကြတာနှကောင်စည်းတွေမတက်ကြတာနဲ့ကိုဗစ်ကာကွယ်ဆေးအပေါ်အယုံကြည်မရှိရတဲ့ကြောင့်လဲပိုကူးဆက်မှုမြင့်တက်လာတာဖြစ်နိုင်တယ်လို့သုံးသပ်ထားရရှိပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့အချိန်မရွေးနေရာမရွေးကြိုတင်သတ်မှတ်ချက်တွေမပါဘဲဆွေးနွေးလိုကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်ကတနင်္လာနေ့မှာကန့်လန့်လိုက်ပါတယ်။တောင်ကိုရီးယားကိုသွားတဲ့သူ့ရဲ့၅ရက်ကြာခရီးစဉ်အတွင်းအမေရိကန်အထူးကိုယ်စားလှယ်ကအခုလိုပြောတာပါ
။ Most importantly, we reaffirmed our two countries' shared commitment to pursuing the complete denuclearization of the Korean Peninsula.
အရေးကြီးဆုံးကတော့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာရေးအတွက်တန်တမန်နီးလန်းတွေနဲ့ဆွေးနွေးပွဲတွေကတဆင့်အထမြောက်အောင်မြင်ရေးနှစ်နိုင်ငံသဘောတူထားတဲ့ဂရီကဝတ်ကိုထပ်လောင်းတည်ပြုခဲ့ပါတယ်။ဆွေးနွေးပွဲတွေပြန်ဆရေးပြင်ဆင်မှုနဲ့ပတ်သက်လို့မကြသေးခင်ကမြောက်ကိုရီးယားကထုတ်ပြန်တဲ့ကြေညာချက်ကိုလည်းကျွန်တော်တို့သတိထားမိပါတယ်။မကြခင်တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့ရဲ့ကန့်လန့်ချက်အတွက်အပြုသဘောပါတဲ့တုံ့ပြန်မှုရဖို့လည်းမျှော်လင့်ပါတယ်လို့သူကပြောပါတယ်။အမေရိကန်အစိုးရရဲ့မြောက်ကိုရီးယားပေါ်ချဉ်းကပ်မှုဆိုင်ရာတုံ့တက်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကအပြန်အလှန်ဆွေးနွေးမှုရောထိတ်တန့်ရင်ဆိုင်မှုအတွက်ပါပြင်ဆင်ထားကြရမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းတုံ့ပြန်ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုမစ္စတာဆွန်ကင်ကပြောလိုက်တာပါတားမြစ်ထားတဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေကိုဆွန့်လွတ်လာဖို့မြောက်ကိုရီးယားကိုဖြောင်းပြရမှာဘိုင်ဒန်အစိုးရကတန်တမန်နီးလန့်တွေပါဝင်လက်တွေ့ကြပြီးတိကျမှန်ကန်တဲ့ချင်းကန်နီနဲ့ဆောင်ရွက်သွားမယ်လို့အစိုးရကကြေညာပေးခဲ့တာပါ အမေရိကန်ဟာစစ်ကြောင်ပျက်စီးဆုံးရှုံးနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအစွန်းရဝါရကိုတိုက်ဖြတ်ပေးပြီးအေဂျင့်တည်ငြိမ်မှုရှိစေမယ်ဆိုပြီးတော့နိုင်ငံတွင်းဝင်ရောက်ခဲ့ပေမဲ့နှစ်20ကြာတဲ့အခါမှာတခုမှမအောင်မြင်ဘဲပြန်ထွက်သွားတယ်လို့အာဖဂန်နစ္စတန်သမ္မတဟောင်းဟာမစ်ခါဇိုင်းကတနင်္လာနေ့မှာပြောလိုက်ပါတယ်အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေအာဖဂန်တွေကနောက်ဆုံးထွက်ခွာမသွားခင်သတင်းပတ်အနည်းငယ်ကလုတ်တဲ့ AP သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောခဲ့တာပါနိုင်ငံတကာအတိုင်းဝိုင်းနေနဲ့အာဖဂန်မှာအစွန်းရောက်မှုကိုတိုက်ဖြတ်ပြီးတိုင်းပြည်တည်ငြိမ်အောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လွန်ခဲ့တဲ့နှစ်20အတွင်းကဝင်ရောက်လာခဲ့ပေမဲ့အခုချိန်မှာအစွန်းရောက်မှုတွေကအမြင့်ဆုံးအခြေအနေကိုရောက်နေပြီးဒါကြောင့်သူတို့ရည်မှန်းချက်မအောင်မြင်ဘူးလို့ခါဆိုင်ကပြောပါတယ်အာဖဂန်မှာမစ္စတာခါဇိုင်းအုပ်ချုပ်တဲ့73နှစ်သက်တမ်းအတွင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးမပြေလည်ခဲ့ပဲအမေရိကန်တပ်ဖွဲ့တွေကိုတိုင်းပြည်တွေကထွက်ခွာသွားစေခြင်းခဲ့တာပါခါဇိုင်းရဲ့အုပ်ချုပ်မှုသက်တမ်းအတွင်းအမျိုးသမီးတွေပြန်နေရာရလာပြီးမိန်းကလေးတွေကြောင်းပြန်တက်ခွင့်ရလာပါတယ်တက်ကြွလှုပ်ရှားတဲ့လူငယ်ဖွဲ့တွေပေါ်လာပြီးအခြေခံအဆောက်အဦတွေလည်းတည်ဆောက်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့သူ့ရဲ့သက်တမ်းအတွင်းအကျင့်ပြတ်ခြားစားမှုတွေမူရစ်စေကုန်ကူးမှုတွေတိုးလာတာတွေအတွက်ဆွဆွဲခံခဲ့ရပြီးဒီကနေ့ထီအောင်အမေရိကန်နဲ့မရက်မနာအငင်းပွားနေတာတွေကြောင့်လည်းထင်ရှားခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကပြန်ပြီးဆွဲခံခဲ့ရတဲ့ကျောင်းသားကျောင်းသူ94ယောက်နဲ့ဝန်ထမ်း8ယောက်နဲ့ကလေး3ယောက်တေဆုံးသွားတယ်လို့ကျောင်းဟုတ်ဆရာကြီးကမနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဆရာ3ယောက်နဲ့ကျောင်းသား8ယောက်ကိုတော့လောလောဆယ်ကယ်တင်နိုင်ခဲ့ပြီးပြန်ပေးသမား1ယောက်ကိုအသေးဖမ်းမိကြောင်းစစ်တပ်ရဲ့ကြေညာချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။နိုင်ဂျီးရီးယားအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုဆက်လက်ထိန်းထားနိုင်ရေးစ조사ရုံးကန်နေရပြီးစီးပွားရေးအကျပ်တဲဖြစ်နေချိန်နိုင်ငံမြောက်ပိုင်းမှာဇက်တိုက်ဖြစ်လာတဲ့ငွေညှစ်ပြန်ပေးဆွဲမှုတွေဟာ2020နှောင်းပိုင်းမှာပိုပြီးတော့များလာပါတယ်။ပြန်ပေးသမားတွေဟာကလေးတွေကိုအကာအကွယ်လုပ်ပြီးခြုံပုတ်တွေထဲမှာပုံနေကြကြောင်းနဲ့ကျောင်းသားတွေရဲ့ဖုန်းတွေကနေမိဘတွေကိုခေါ်ပြီးအမေရိကန်ဒေါ်လာ3000ခွဲနှိပါးနဲ့ညီတဲ့နိုင်ရာငွေတန်း60တောင်းခဲ့ကြောင်းလဲကျောင်းအုပ်ကြီးကပြောပါတယ်။အာဖရိကတိုက်ရဲ့ဒုတိယလူရေအများဆုံးဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိတဲ့အီသီယိုးပီးယားနိုင်ငံတော်မှာဒီကနေ့တနင်္လာနေ့မှာစံတာမဲပေးခဲ့ကြပါတယ်။သမိုင်းဝင်ရွေးကောက်ပွဲအဖြစ်ရှုမြင်တဲ့ဒီရွေးကောက်ပွဲပြီးရင်သူတို့နိုင်ငံငြိမ်းချမ်းပြီးပိုကောင်းလာမယ်လို့မြို့တော်အဒစ်စ်အဘာဘာမဲဆန္ဒရှင်တွေကမျှော်လင့်ထားကြတာပါ။ဝင်ကြီးချုပ်အဘီအာမက်ရဲ့အာနာယ Prosperity Party ကကိုယ်စားလှယ်လောင်းအများဆုံးဝင်ရောက်ရှင်ပြိုင်ပြီးလွှတ်တော်မှာနေရာအများစုအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။54နှစ်အရွယ်ဝင်ကြီးချုပ်အဘီအာမက်ဟာ2019ခုနှစ်ကပြည်တွင်းဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်နဲ့အိန္ဒိချင်းအီရီထရီးယားနိုင်ငံနဲ့ငြိမ်းချမ်းရေးသဘောတူညီမှုရအောင်ဆွမ်းဆောင်နိုင်ခဲ့တာကြောင့်ငြိမ်းချမ်းရေးနိုဘယ်ဆုရခဲ့သူပါ။အခုရွေးကောက်ပွဲမဲပေးမှုဟာလွတ်လပ်ပြီးတရားမျှတရဲ့ရွေးကောက်ပွဲဖြစ်ပေါ်လာစေရေးအီသီယိုးပီးယားရဲ့ပထမဆုံးကြိုးပမ်းချက်ဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းထင်ရှားတဲ့တိုက်ခန့်ပါတီတချို့ကနိုင်ငံမြောက်ပိုင်းတိုက်ဂရိတ်ဒေသအတွင်းကပြိပက္ခတွေမှာအာဏာရပါတီကနှောက်ယှက်မှုချိန်ချောက်မှုတွေရှိကြောင်းစွပ်စွဲပြီးသဘိမ့်မောက်ထားလို့ရွေးကောက်ပွဲအနောက်ရှက်တွေရှိခဲ့ပါတယ်။လွတ်တော်တွင်အမှတ်38နေရာရှိတဲ့တိုက်ဂရိတ်ဒေသမှာရွေးကောက်ပွဲကျင်းပမယ့်ရက်ကိုခုထိမသတ်မှတ်ရသေးပါဘူးရှင်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ခါနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးမြန်မာနိုင်ငံအတွင်းပြစ်ခတ်ဖမ်းဆီးမှုသတင်းတွေနဲ့စပါမယ်။မြန်မာနိုင်ငံနေရာတချို့မှာစစ်တပ်ကပြစ်ခတ်ဖမ်းဆီးမှုတွေရှိနေသလိုဆန္ဒပြမှုတချို့လည်းရှိနေသေးပါ။မော်လမြိုင်မြို့မှာမနေ့ညပိုင်းကစစ်တပ်ကပြစ်ခတ်လို့လူငယ်2ဦးသေဆုံးသွားသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာလည်းဆိုင်ကယ်စီးလာတဲ့လူငယ်5ဦးကိုစစ်ကောင်စီကပြစ်ခတ်ပြီးလူငယ်2ဦးကိုဖမ်းဆီးသွားခဲ့ပါတယ်။နိုင်ငံတော်ဝန်ပြစ်ခတ်ဖမ်းဆီးမှုတွေအပါအဝင်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေသေးတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုံမွန်ကပြောပြပါမယ်ခင်ဗျာ
။ဇွန်လ20ရက်နေ့ည8နာရီခွဲလောက်မှာမွန်ပြည်နယ်မော်လမြိုင်ကြောင်မီးသွေးရုံလမ်းစုံမီးပွိုက်မှာဆိုင်ကယ်စီးလာတဲ့သူနှစ်ဦးကိုစစ်ကောင်စီတပ်ဖက်ကတနက်နေ့ပြစ်ခတ်လို့တေဆုံသွားပါတယ်။တနက်ဒဏ်ရာနဲ့တေဆုံသွားတဲ့သူတွေကချောင်းစုံမြို့နယ်အဘစ်ကျေးရွာကကိုဇော်မင်းဦးနဲ့ကိုမိုးဇော်ဦးတို့ဖြစ်ပါတယ်။သူတို့နှစ်ဦးတေဆုံသွားရတဲ့အခြေအနေနဲ့ပတ်သက်ပြီးညကကိုတိုင်သွားပြီးတော့အလောင်းကိုတည်ခဲ့ရတဲ့လူမှုကယ်ဆယ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်။
ညကဘာဖြစ်လဲဆိုတော့ရဲတွေကအဲ့ကဲမြန်မာလူဆိုတော့ပြစ်လိုက်တာပြစ်လိုက်တာအဲ့တော့သူကဘာအတန်းဆော့လဲဆိုတော့တမန်လူတို့ပြစ်လိုက်တယ်ဆိုပြီးတော့ပြောတယ်။နှစ်ယောက်ကနှစ်ယောက်လုံးကတော့အိမ်မှာပဲပွဲချင်းပြီးတော့နော်သိတယ်။တယောက်က3ချက်ပြီးတယ်တယောက်က4ချက်ပြီးတာပေါ့တမန်က။ညကပြစ်တာကတော့ကျွန်တော်တို့ဘောလမြိုင်ကျွန်တော်တို့ကြောက်မှုတွေရောတန်းဆော့
ဒီပွားမှာဖြစ်တယ်
အဲ့ဒီလူနှစ်ယောက်ကတနက်လူယူတာကြောင့်ပြစ်လိုက်တာလို့စစ်ကောင်စီတပ်ဖွဲ့ဘက်ကကယ်ဆယ်ရေးအဖွဲ့တွေကိုဖြေရှင်းပြောဆိုပေမဲ့စစ်ကောင်စီတပ်ကတားဆီးစစ်ဆေးချိန်မှာဆိုင်ကယ်မရက်ပေးလို့ပြစ်တက်ခံရတာလို့ဒေသခံတွေကပြောပါတယ်ဂျွန်လ20ရက်နေ့ည9နာရီလောက်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဆိုင်ကယ်3စီးနဲ့စီးလာတဲ့လူငယ်5ဦးကိုစစ်ကောင်စီတပ်ဖက်ကပြစ်ခတ်လို့လူငယ်2ဦးကြီးထိမှန်ခဲ့ပါတယ်။ဒဏ်ရာရသွားတဲ့လူငယ်2ဦးကိုစစ်ဆေးရုံကိုခေါ်သွားတယ်လို့မြို့ကန်တဦးကပြောပြပါတယ်
။မင်းရသူအကလေးတွေက9နာရီလောက်ပေါ့အမ9ရက်ကွယ်တိလျာနေဆင်းလာကြတာ။ဆိုင်ကယ်3စီးနဲ့လူ5ယောက်ဆိုင်ကယ်3စီးနဲ့လူ5ယောက်ဆင်းလာတဲ့အချိန်မှာဒီအာယုံလန်းတဲ့ကိုဆင်းလာပြီးတော့အောင်ဆန်းလောက်တက်တဲ့အချိန်မှာသူတို့ဖွဲ့နေတွေ့တော့သူတို့ကရက်ခိုင်းနေတယ်ရက်ခိုင်းတော့ကလေးနဲ့မရက်လို့ပြောင်းပြီးလို့ဆိုပြီးပြစ်တာအဲ့မှာပြစ်တဲ့အချိန်မှာကလေးနှစ်ယောက်ကိုမှန်တယ်ကလေးနှစ်ယောက်ကတရောင်စစ်တွေကိုမှန်တယ်အဲ့မှာတော့ကလေးနှစ်ယောက်ကိုသူတို့ကစေအဒီစစ်တက်ပေါ့နော်စစ်တက်စေးကိုပေါ်ချသွားတယ်နှစ်ယောက်ပါသွားတယ်အဲ့နှစ်ယောက်ပဲပါသွားတယ်တဲ့ကလေးတွေတန်ရမရတဲ့ကလေးတွေလွတ်သွားတယ်လို့ကလေးက
ကျောင်းမဲမြို့မှာတော့ည၈နာရီကနေမနက်၄နာရီအထိစစ်ကောင်စီဘက်ကညမထွက်ရအမိန့်ထုတ်ပြန်ထားတာပါတနက်ကြီးထိမှန်ထားတဲ့လူငယ်နှစ်ယောက်ကိုညမထွက်ရအမိန့်ချိုးဖောက်မှုနဲ့စစ်ကောင်စီဘက်ကအမှုဖွင့်ထားတယ်လို့သိရပါတယ်ဒီကနေ့မှလည်းကြောင်မဲဘူဒာနာမှာစစ်ကောင်စီတပ်ဘက်ကကားငါးစီးအင်အားအလုံးရင်းနဲ့လာပြီးတော့ရှာဖွေစစ်ဆေးခဲ့ပြီးအနီးအနားကတပ်ပင်အောက်မှာထိုင်နေတဲ့လူနှစ်ဦးကိုဖမ်းဆီးခေါ်သွားတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်မှာလည်းမနေ့ညပိုင်းတုန်းကစစ်ကောင်စီတပ်ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံမြို့မှာတော့ည9နာရီဝန်းကျင်လောက်ကချိန်ကိုက်မိုင်းတစ်လုံးပောက်ခဲ့ပြီးလူငယ်ကိုဖမ်းဆီးခံထားရပါတယ်။ပသိမ်မြို့မှာလည်းဥတေစာပိုင်နဲ့ပသိမ်ဟိုတယ်ရှိမှာဘုံပေါက်ကွဲပြီးတော့လူငယ်တူဖမ်းခံခဲ့ရပါတယ်။လှိုင်းသာယာမြို့နယ်ဒိုင်စုကျေးရွာမှာလည်းမနေ့ည10နာရီဝန်းကျင်လောက်ကစစ်တပ်အင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေပြီးတော့လူ10ဦးထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။ဒီလိုပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်။မုံရမျိုးကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့သူတူပြောပြတာက
ကျွန်တော်တို့ကဒီအဲမီးပွိုင်ပါပေါ့နော်ဒီလန်လီလန်းဆောင်ရဲ့တကယ်မျိုးလင်ပွိုင်ပါကျွန်တော်တို့အချိန်တစ်ခုသတ်မှတ်ပြီးတော့ကျွန်တော်တို့ချိန်ထားပြီးတော့ကျွန်တော်အဲ့ချိန်မှာအလုံးပေါ်လာပြီးတော့ပေါ့နော်ကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ဆက်ကျင်ရေးချွေးချော်တန်လေးချွေးချော်ရယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ဒီဟိုပါပေါ့အကြောင်းဆိုမီးပေါ့နော်ဟာဟာအဲ့လိုစမုတ်ကြီးကကျွန်တော်တို့ခင်းလိုက်တယ်ပေါ့နော်ဒါသာကျွန်တော်လူစုခွဲတဲ့အချိန်ကြရင်ကျွန်တော်တို့အချိန်ရအောင်အတွက်ပေါ့နော်ဟုတ်အဲ့လိုလုပ်တယ်ပေါ့အဓိကဘာလို့ကျွန်တော်တို့ဒီ new lane မီးပွိုင်းဒီလုပ်လဲဆိုတော့ဟာကျွန်တော်တို့ဒီမော်ဝါမြို့နယ်ထဲမှာတချို့ကြီးရွာတွေကတချို့ကြီးရွာတွေမှာဒီစစ်ကောင်စီတပ်တွေကဒီဝင်ပြီးတော့ဖိနေတယ်ပေါ့နော်အဲ့ဒါမျိုးဖိနေတယ်ပဲကျွန်တော်တို့ဒီအရေးစွန်ပြီးတော့ကျွန်တော်တို့ဒီ new lane မီးပွိုင်းဒီကျွန်တော်ဆန္ဒပြခဲ့တာဗျဟုတ်အာလုံချုံကြီးရတော့သူတို့ဒီတခြားအဓိကအလမ်းမကြီးတွေပေါ်မှာပေါ့နော်ကျွန်တော်သူတို့ယူထားတယ်ဗျကျွန်တော်တို့ကဒီညိုးလေမီးပွိုင်းပါဗျအာကျွန်တော်ဒီအခုနောက်ပိုင်းတော့တခါမှတော့မပြဘူးပေါ့နော်အဲ့ဒါသူတို့လည်းဒီအလင်းငိုက်နေထားမှာကျွန်တော်တို့လုပ်ခဲ့တာဗျဟုတ
်အခုလိုစစ်ကောင်စီတပ်ဘက်ကနေ့စဉ်ဖမ်းဆီးမှုတွေပြစ်ခတ်မှုတွေရှိနေတဲ့ခြားကပဲပဲခူးဖားကတ်မန္တလေးမြိုင်ကလေးလေပတောင်းစတဲ့ဒေသတွေမှာလူထုကဆက်အနာရှင်စန့်ကြီးခြိတက်ဆန္ဒပြခဲ့ကြသလိုတဝဲမြို့မှာလည်းစစ်တပ်ကထုတ်တဲ့ကုန်တွေကိုမသုံးကြဘို့ဆန္ဒပြနှိုးဆော်မှုတွေနဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမုံပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အမှုကြမ်းတာစစ်ဆေးမှုသတင်းကိုတင်ပြပေးပါအောင်မယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရဲ့အပတ်စဉ်စစ်မေးတဲ့ရုံးချင်းအမှုတွေမှာပြည်လူပြတက်တွေကိုအပြန်အလှန်စစ်ဆေးနိုင်ခဲ့တယ်လို့အမှုကိုအကောင်းဆုံးခြေပနိုင်ခုခံခြေပနိုင်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။တိုင်ပင်ခံပုဂ္ဂိုလ်ကလည်းအမှုတွေကိုသေချာရှင်းလင်းလင်းနဲ့တိတိကျကျဖြစ်အောင်လှုပ်ဆောင်ပေးဖို့ရှင်းနေတွေကိုပြောဆိုတယ်လို့ပြောပါတယ်။ဒီကနေ့အမှုစစ်ဆေးမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့အလိမ်မာကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုနေပြည်တော်မှာဂျွန်လ21ရက်တနင်္လာနေ့မှာရုံးထုတ်ပြီးတော့သူတို့အမှုလေးမှုအတွက်တရားလိုပြတဲ့တွေကိုစစ်ဆေးခဲ့တယ်လို့ရှေ့နေတွေကပြောပါရယ်။ပြီးခဲ့တဲ့ရုံးချိန်မှာတရားလိုစစ်ပြီးသွားတာကြောင့်ဒီကနေ့မှာတရားလိုပြတဲ့တွေကိုတမှု2ယောက်စစ်ဆေးတာဖြစ်ပြီးအဓိကစစ်မေးတာတွေလုပ်ခဲ့တာဖြစ်ပါရယ်။ရှေ့နေတွေနဲ့အပြန်အလှန်စစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ရှေ့နေဦးကြည်ဝင်းကအခုလိုပြောပါရယ်
။ဒီနေ့ဟိုနေ့ပေါ့နော်ဂျွန်လ21ဟိုစစ်ဖြစ်တယ်ပေါ့နော်။ဟိုဆက်တွေ့ဦးရီဘုံမှာ60ခုရယ်ပို့ကုန်ပြီဘုံဦးရီနှစ်ခုစလုံးကိုဆက်တယ်။ကျေလိုကလာပြည်စီရတော့ဘုံဘူကြီးအကမင်းလာတယ်။နောက်တခါသူအိုက်ကြောက်ထဲကိုပဲနှစ်ခုစလုံးဆက်တာပေါ့။သူအသက်ကြီးရနှစ်ခုစလုံးပါလာတော့။နောက်အမှုကနောက်အမှုကသမရဦးဝင်းကြီးတဘာဝပေးရတယ်25အဲ့ဒါကိုရဲတယောက်နဲ့ မြို့မကြီးကအုတ်ချိုရေးမှုကြီးရောအုတ်ချိုရက်ွက်အုတ်ချိုရေးမှုပေါ့သူ့ဆက်တယ်အဲ့ဒါနဲ့ဒီနေ့တကယ်လေးကုန်တာပေါ့
ဒီကနေ့စစ်ဆေးတဲ့အမှုတွေကတော့ဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်10နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့ဆွဲဆိုထားတဲ့ဒေါအောင်ဆန်းစုကြည်အမှု3မှုနဲ့သမရဦးဝင်းမြင့်ကိုတော့ဘေးရန်ရဲ့စီမံခန့်ခွဲမှုပုံမှန်25နဲ့ဆွဲထားတဲ့တမှုစုစုပေါင်းအမှု4မှုအတွက်ကြားနာစစ်ဆေးတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ14ရက်တနင်္လာနေ့ရုံချိန်တုန်းကတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေက3မှုကိုပထမဆုံးစတင်ကြားနာခဲ့ရမှာတရားလိုတွေကိုသာစစ်ဆေးခဲ့ပြီးတရားလိုပြတက်တွေတွေကိုစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူးဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု3မှုကတရားလိုတွေဖြစ်တဲ့ရဲမှုကြည်လင်းနဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံချိန်မှာစစ်ဆေးခဲ့ပါတယ်တမရဦးဝင်းမြင့်အမှုမှာလည်းဒီနေ့ကရဲမှုမြင့်နိုင်ကိုပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီကနေ့စစ်ဆေးမှုတွေမှာတဖက်ကတင်ပြချက်တွေကိုအကောင်းဆုံးခုခံချေပါနိုင်ခဲ့တယ်လို့အပြန်လန်မေးခွန်းတွေမေးတာမှလည်းအပြစ်ကင်းကြောင်းကိုတက်သေးထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့တယ်လို့ပို့ကုံသွင်းကုံဥပဒေပုံမှန်ရှင်နဲ့ဆက်သွယ်ရေးဥပဒေပုံမှန်69အမှုကိုစစ်မေးခဲ့တဲ့ဦးကြည်ဝင်းကပြောပါတယ်
။အရင်ဒေါ်ဆန်းသူကြီးအမှုကတော့ဒီကကိုဆက်ရတာဟုတ်ဥပဒေရညီစုံမှုမရှိဘူးပေါ့နော်။ဆက်သွယ်ရေးပစ္စည်းတွေကဒီလေဝင်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူကတိုင်နေအမှုမျိုးစားကောကျင်းနေတာလေအဲ့ဒီကောလက်စီဒီစကားပြောတဲ့ကဒေါအောင်ဆန်းစုကြီးကတိုင်နေမဟုတ်ဘူးမနေ့သုံးရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံချုံရက်ဖွဲ့ကရှိရ6လုံးနောက်ကင်းကိကတလုံးကိုရီးယာကြီးဆောင်ကတလုံးဒါပဲဒေါအောင်ဆန်းစုကြီးကမိရလို့ဆိုတာမပါဘူးဒါပေမဲ့ကိုလိုကတော့ဒီအမှုရမဟုတ်ပါဘူးကိုလိုရှင်းနေပညာအရာတန်ကြက်ကိုကြည့်လိုက်ရင်သိတာပဲပြမှုမကြီးဘူးကြည့်တယ်ဆိုပြောလို့ရတယ်လေနောက်သူအရေးကုန်လိုက်ကောဒေါ်ဆန်းစုကြီးရှီကတိမ့်တာမဟုတ်ဘူးဆိုတာသူကပေါ်နေတာကြီးပဲထုံးဆောင်ဆိုလို့ရှီရှာမပုံဆောင်ဆိုလို့ရှီမိတယ်လူရှီကညာတော့အပြင်တိမ့်ရတယ်လေဟိုမွေးစီဝါးလေးဆိုရင်ကျွန်တော်အိမ်ထဲကနေကျွန်တော်ဗီဒီယိုရဲကနေကျွန်တော်အိမ်ရောက်ကနေဆိုကိုကလက်မှတ်ထူကြာကိုကသူတို့ရဲရတယ်သူကသူအတားလေသူဒေါ်ဆန်းစုကြီးအတားမဟုတ်တာ
အမှုတွေကိုရင်ဆိုင်နေရတဲ့အတိုင်းမင်ခံရဲ့အမှုတွေအပေါ်သဘောထားနဲ့ပတ်သက်လို့ VOA ကအတိုင်းမင်ခံရှင့်နေတွေကိုမေးကြည့်တာမှာတော့သူ့သဘောထားနဲ့ပတ်သက်လို့ရှင့်နေဦးကြည်ဝင်းကအခုလိုပြောပါတယ်
။သူကတော့သူ့သဘောထားကတော့ဒီအမှုတွေကိုရှင်းရှင်းလင်းလင်းဖြစ်သွားအောင်နော်အမှုကိုပေါ်လွင်အောင်စစ်ပြပါ့။ပေါ်လွင်အောင်စစ်ပြပါ
။ဒီကနေ့ရုံးချိန်မှာအတိုင်းမင်ခံကသူ့မမွေးနေ့ကိုတကူးတကကျင်းပပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းနဲ့သူမအနေနဲ့ပြည်သူတွေကျန်းမာဖို့နဲ့ညီညွတ်စွာနေထိုင်ကြဖို့မှာကြားတယ်လို့ပြောပါရယ်။မွေးနေ့ဆုတောင်းအနေနဲ့ပြည်သူတွေကျန်းမာဖို့ကိုပြန်ဆုတောင်းပေးခဲ့တယ်လို့ရှင့်နေအဖွဲ့ကနေတဆင့်မှာကြားလိုက်တယ်လို့ပြောပါရယ်။ဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်ပို့ကုံတွင်းကုံဥပဒေပုံမှ10ဆက်သွယ်ရေးဥပဒေပုံမှ60အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆောင်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်။ရန်ကုန်မှာတရားစွဲဆိုခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ၃တိကားငယ်ကိုနေပြည်တော်မှာရုံပြောင်းစစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့သတင်းပတ်အတွင်းဂျွန်လ23ရက်နေ့မှာပြုလုပ်ဖို့ရှိပါတယ်။မနက်ဖြန်ဂျွန်လ22ရက်နေ့မှာအင်္ဂါနေ့ရုံချိန်မှာတော့ဒေါက်တာမျိုးအောင်အပါအဝင်၃ယောက်ကိုတရက်လိုဦးစိုးထွန်းရွှေကဆွဲထားတဲ့အများပြည်သူတည်ငြိမ်မှုအေးချမ်းမှုပြအောင်လှုပ်ဆောင်မှုအမှုကိုစစ်ဆေးမှာဖြစ်တယ်လို့တရက်လိုဦးထွန်းမြောင်ကဦးညီညီကတဘာဝဘေးအန္တရာယ်တားဆီးကာကွယ်ရေးဥပဒေနဲ့ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုကိုလည်းစစ်ဆေးသွားဖို့ရှိပါတယ်ရှင်
အလိမ်မှာပြောပြပေးခဲ့တာပါခင်ဗျာမကြာခင်မှာထိုင်းမြန်မာနယ်စပ်မှာမွေးအစည်းတွေဖမ်းမိတဲ့တဲ့တင်ကိုပြောပြပေးပါမယ်အခုတော့မြန်မာနိုင်ငံအတွင်းကိုဗစ်ကနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါကိုဗစ်ကူးစက်မှုသူတွေခက်စစ်စစ်တွေ့လာနေတဲ့ဒေသတွေမှာယောဂတိုက်ဖျက်ရေးတဲ့အခက်အခဲတွေရှိနေပါတယ်ကာယယောဂထိန်းချုပ်နိုင်ဖို့အသွားအလာကန့်သတ်ထားတဲ့လက်ပန်းမျိုးမှာဆိုရင်လည်းပိုးတွေ့လူနာတချို့ထွက်ပြေးလာတာတွေရှိနေပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အဆောင်အတူနေတက္ကသိုလ်ကျောင်းသူ18ဦးအစုလိုက်ကိုဗစ်ကူးစက်ခံခဲ့ရပါတယ်မြန်မာပြည်တွင်းကာယယောဂကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ
ဒေသတွင်းကာယယောဂကူးစက်မှုထိန်းချုပ်နိုင်ဖို့အသွားလာကန့်သတ်ထားတဲ့ပဲခူးတိုင်းလက်ပန်းမြို့မှာယောဂဘိုးကူးစက်ခံရသူဦးရေ200ထိရှိလာပြီးသေဆုံးသူ2ဦးရှိထားပါတယ်။ဒါဟာ14ရက်တာကာလအတွင်းယောဂကူးစက်ခံရတဲ့အခြေအနေပါ။ယောဂကူးစက်တဲ့ဦးရေတိုးလာနေတာကြောင့်လက်ဗရန်မျိုးအတွင်းမှာရှိတဲ့အခြေခံပညာသင်ကျောင်းတွေကိုရက်အကန့်အသတ်မရှိပိတ်လိုက်ပြီးမြို့မှဆီကိုလည်းအသွာလာကန့်သတ်ထားပါတယ်။ယောဂတန်လျာရှိသူတွေကိုနေ့စဉ်စစ်ဆေးနေပြီးပိုးကျွေသူနဲ့ဆက်ဆက်သူတွေကိုစစ်ဆေးရမှာတော့ တချို့ကစစ်ဆေးမခံဘူးလို့သိရပါတယ်။ဒီကနေ့မှာတော့ပိုးတွေလူနာတချို့သူတို့မှာယောဂါပိုးရှိတာသိရတဲ့တပြိုင်တည်းထွက်ပြေးသွားတယ်လို့လက်ဗရန်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်။ပိုးတွေလည်းဆိုတော့တိုင်းငယ်ပေါင်းပြီးထွက်ပြေးလို့အခုပဲကျွန်တော်မှဟိုအုပ်ချုပ်ရေးမှုတွေရဲတွေလမ်းဟိုအကြောင်းကြားကြားပြီးတော့အတင်းဟိုဟာကိုလောက်ရတယ်။သူပါကုမ္ပဏီပေါ့နော်။အဲ့ကုမ္ပဏီကအခုဝင်တဲ့နောက်လုံဝင်တဲ့နေဆိုအခုအကုန်လုံးပြေးထွက်ပြေးကုန်တယ်။ရောမှာအခက်အခဲတွေအများကြီးပြည့်နေတယ်။ခရီးအုံးတော်မှပဲဒီတိုင်းကြီးပဲပုံမှန်တိုင်းကြီးပဲရန်နေကြတာပဲလေ။ပြီးတော့ဟိုမလေးစားတော့ဘူးဖြစ်သွားပြီ
။တပတ်တာကာလအတွင်းပိုးထွေလူနာ200နီးပါးရှိနေတဲ့မူကြီးနယ်မှာတော့မော်လမြိုင်တက္ကသိုလ်မှာတက်ရောက်နေတဲ့အဆောင်အတူနေကျောင်းသူ18ဦးမှာကိုဗစ်ရောဂါပိုးတွေ့ခဲ့ပါတယ်။သူတို့ကိုစေယုံတင်ကုသမှုပေးနေပြီးစာမွေးပွဲကိုလည်းစေယုံတက်ရင်ဖြည့်ဖို့အတွက်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်လူမှုကေဆေးကြီးအဖွဲ့တာဝန်ရှိသူကအဗီဝေကိုပြောပါတယ်
။ဆောင်နေတဲ့ခါကျတော့တစ်ဆောင်လုံးကလည်းဟိုသာစုပြီးတော့နေကြတယ်ဆိုတော့အန္တရာယ်အကုန်လုံးအဆောင်ချက်လိုက်တဲ့ခါကျတော့အမှပြန်တဲ့လူတွေပိုကူးဆက်ခံရတယ်တွေ့တော့ပေါ့နော်ဟိုချမ်းချမ်းရောပေါ့။ကုလျာကြီးတော့သူတို့စေပေးကုနာပေါ့နော်ကျွန်တော်တို့ဒီမော်ဒယ်စေယုံကြီး ISO 3မှာကျွန်တော်စေကုသမှုခံရနေတယ်ပါမကြည့်လို့ရှိရင်အဲ့မှာပဲစာဖြေဖို့ပါမုခချုပ်လို့ပါအောင်ညာလို့လည်းစီစဉ်လာတယ်လို့သိရတယ်။တောင်းလိုက်တာလည်းပေါင်းလို့လေ
။ကိုဗစ်လူနာတွေကိုတည်ထန့်ချကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတစ်ထက်ရှာနေရတယ်လို့လည်းတာဝန်ရှိသူကပြောပါတယ်
။ကျွန်တော်တို့ဒီတပတ်အတော်အတွင်းမှာတင်ကိုကျွန်တော်အယောက်200ပြည့်တော့150ကျော် 200 နီးပါးရှိနေနေလို့ရ။အဲ့အတွက်ကြောင့်လည်းကျွန်တော်တို့ဒီတိုက်ဆင်းရုံကြီးပြန်ဖွင့်လာတဲ့3ရက်ပဲရှိသေးတာလေ။ဒီကိုဗစ်ကုသဆောင်တွေပြန်ဖွင့်လာ
။ဆေးရနာသိမ်းပြီးနောက်ပိုင်းကိုဗစ်စစ်ဆေးမှုအခြေအနေတွေပုံမှန်မလဲပတ်နိုင်တော့ပေမဲ့အခုနောက်ပိုင်းမှာပိုးထွေသူတွေပြန်များလာနေလို့နိုင်ငံရေးအခက်အခဲတွေကြားကပြည်သူတွေထက်ပြီးဒုက္ခမရောက်ဖို့ကိုကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ယောဂါကာကွယ်ရေးအတွက်ဗစက်နဲ့နှာခေါင်းစည်းစနစ်တကျတက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဇမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဇွန်လ20ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာပိုးထွေလူနာအသစ်409ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်ရှင်။
မကင်ပြူတွေပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမွေးရစေးတွေဖမ်းမိတဲ့တဲ့တင်ကိုပြောပြပါမယ်ကိုဗစ်ကပ်ဘေးကာလလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကထိုင်းမြန်မာနယ်စပ်ရွှေသီရိကန်ဒေသကလာတဲ့မွေးရစေးဝါ၃တန်းလောက်နဲ့အတူမြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသား၂ဦးနဲ့ပါတဲ့မွေးရကိုင်းဝင်၄ဦးကိုဇွန်လ19ရက်နေ့ကဖမ်းဆီးလိုက်ပါတယ်ဒီအကြောင်းကတော့ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါခင်ဗျာ
ကိုဗစ်ကပ်ဘေးကာလလုံခြုံရေးတွေတင်းကျပ်စွာချထားပြီမဲ့ရွှေတရီကန်ဒေသကလာနေတဲ့မူရစေးတွေကိုထိုင်းမူရနှိမ်နေရေးတပ်ဖွဲ့တွေကစစ်တိုက်ဖမ်းမိနေတာပါ။ဇွန်လ19ရက်နေ့မှာတော့ကိုတုံးလုံးတစိ့ရွှေတရီကန်ထုတ်စိတ်ကြွစည်းပြား3တန်းနဲ့အတူဖမ်းပြီးတဲ့မူရခိုင်းဝင်၄ဦးထဲမှာမြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားတွေလည်းပါဝင်နေပါတယ်။ထိုင်းတောင်ပေါ်တိုင်းရင်းသားလက်မှတ်ကိုက်ဆောင်ထားတဲ့မူရခိုင်းကမြန်မာနယ်ပွား2ဦးနဲ့ထိုင်းနိုင်ငံသား2ဦးပေါင်း4ဦးပါတဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေစိတ်ကြွစည်းပြား3တန်းကိုကားငယ်တွေနဲ့အတူတနေရာကနေတနေရာလက်ပြောင်းလက်လွဲတဲဆောင်နေတုံးဖမ်းမိခဲ့တာပါ။အ
ာမရစစ်စစ်นะครับလို့ပူလနာการร่วมกับกรมน.นะครับฝ่ายทหารปปส.
ဂျူလာ19ရက်နေ့မှာတော့ချင်းရိုင်ပြည်နယ်ကနေတဲလာတဲ့မူရစေးတွေကိုနကွန်စဝမ်ပြည်နယ်ရောက်မှာဓာတ်ဆီဆိုင်တစ်ခုမှာခိတ္တနာနေစဉ်ရဲတပ်ဖွဲ့ကစီးနင်းဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းရဲချုပ်မနူမဲကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့အခုလိုမျိုးအဓိကမူရခိုင်းဝင်တွေကိုဖမ်းဆီးဖော်ထုတ်နိုင်မှုဟာထိုင်းရဲတပ်ဖွဲ့အားလုံးပူးပေါင်းဆောင်ရွက်ခဲ့ကြလို့ဖြစ်တယ်။အမှုနဲ့ပတ်သက်ပြီးနောက်ွယ်ကနေကြိုးကင်နေသူတွေနိုင်ငံအတွင်းမှာမူရစေးနဲ့ရတဲ့တရားမဝင်ငွေကြေးတွေကိုခဝါချပေးနေသူတွေကိုဇက်တိုက်ဖော်ထုတ်ရေးယူသွားမှာဖြစ်ကြောင်းပြောဆိုသွားပါတယ်။ဒီမူရတပ်ဖွဲ့ဝင်တွေအနေနဲ့ကြိုတင်သတင်းရထားတာကြောင့်ဒီမူရခိုင်းကိုဖမ်းမိတာဆိုပြီးမူရနိုင်နေရေးတပ်ဖွဲ့ကဆိုပါတယ်သူတို့အနေနဲ့ပြည်နယ်6ခုမှာအဖွဲ့အစည်းတွေခွဲပြီးစောင့်ကြည့်နေကြတာလို့လည်းပြောပါတယ်အခုလိုမျိုးထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ကပ်နေတဲ့ချင်းရိုင်ပြည်နယ်မှာမူရစေးတွေဖမ်းမိနေတယ်လို့ဒီအပိုင်းမှာပဲမြန်မာပြည်ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်းဖြတ်သွားတဲ့ကားလမ်းပေါ်ကချေးရွာအနီးမှာဂျွန်လ18ရက်နေ့ညနေပိုင်းက ice မူရစေးဝါ1,910 kg နဲ့တူပစ္စတိုတနက်3လက်နဲ့လူ3ဦးကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကဖမ်းမိထားပါတယ်။ကိုဗစ်ကပ်ဘေးကာလမှာအသွာလာတွေကန့်သတ်ထိန်းချုပ်ထားပြီးမဲ့မူရစေးဝါမှောက်ကူသူတွေကတော့လမ်းကြောင်းအစ်စ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေးဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ရွှေတရီကန်ဒေသမှာမူရစေးဝါတွေအများအပြားဖမ်းမိနေတာကိုကြည့်ရင်ကဘာတဝမ်းခက်ရောပါထိန်းချုပ်ရေးအာရုံစိုက်နေချိန်မူရစေးမှောက်ကိုခိုင်းနေတာအခွင့်အောင်းယူနေတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်း UNODC ကသတိပေးထားပါတယ်ရှင်
။မအေးမှာသ တရင်ပြပို့ခဲ့တာပါခင်ဗျာခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကတရင်တပုတ်ကိုလည်းပြောပြပါအောင်မယ်မြန်မာပြည်မြောက်ပိုင်းမှာစီးပွားရှာနေကြတဲ့တရုတ်နိုင်ငံသားတွေအားလုံးလုပ်ငန်းနဲ့တကွကိုယ်ရေးအချက်လက်တွေကိုမပုံတင်ကြဖို့တရုတ်ယူနန်ပြည်နယ်ခရိုင်တချို့ကဒီကနေ့ကြီးညာချက်ထုတ်လိုက်ပါတယ်တရုတ်နိုင်ငံသားတွေအကျိုးစီးပွားကိုကာကွယ်ဖို့ရည်ရွယ်ကြောင်းဒီကြီးညာချက်မှာရေးသားထားပေမဲ့အမှန်ကတော့တရုတ်နိုင်ငံသားတွေရဲ့တရားမဝင်လောင်းကစားလုပ်ငန်းတွေကြီးထွားလာတာကိုပြန်ပြီးထင်းထင်းသင်းသင်းလုပ်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းရှမ်းမြောက်ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
။တရုတ်နိုင်ငံသားတွေမြန်မာပြည်မြောက်ပိုင်းမှာဆက်လက်နေထိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုမှတ်ပုံပြန်တင်ကြဖို့ယူနန်ပြည်နယ် KIA တချို့ကနေပြီးတော့ဂျွန်လ22ရက်နေ့မှာထုတ်ပြန်လိုက်တာပါ။ကချင်ပြည်နယ်ဗမော်မြို့နယ်ကက်လျက်ယူနန်ပြည်နယ်ဒီဟွန်စီရင်စုပြည်သူ့လူ့ကျင်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ဒီကြေညာချက်ဟာတရုတ်ပြည်ကနေပြီးတော့တရားမဝင်ထွက်သွားသူတွေအင်တာနက်သုံးပြီးတော့လိမ်လည်လှည့်ဖျားသူတွေလောင်းကစားငွေကြေးခဝါချမှုနဲ့တခြားနှစ်ဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတားဆီးဖို့ဖြစ်တယ်လို့ရေးပါတယ်တရုတ်နိုင်ငံသားတချို့ဟာရှမ်းပြည်မြောက်ပိုင်းမူဆယ်တဝိုက်မှာတရားမဝင်အခြေချပြီးတော့လောင်းကစားနဲ့မူရစ်စေဝါလုပ်ငန်းတွေကိုအကြီးအကျယ်ကိုလုပ်ကန်နေတာတွေရှိနေပါတယ်ဒါတွေကိုယူနန်ဆွေရဘက်ကပြန်ပြီးတော့ထိန်းချုပ်ချင်တာဖြစ်နိုင်တဲ့အကြောင်းမူဆယ်မြို့ကလုပ်ငန်းရှင်ဥိုက်ခန်းကပြောပါတယ်တရုတ်အာဏာပိုင်တွေရဲ့ကြီးညာချက်မှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာတရားဝင်အလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်တရားမဝင်လုပ်ငန်းတွေကိုနှိမ်နင်းသွားမယ်လို့ဖော်ပြပါတယ်ယူနန်ပြည်နယ်ရဲဌာနကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာတရားမဝင်စီးပွားရှာနေတဲ့တရုတ်နိုင်ငံသားတွေပြန်လာကြဖို့ပြီးခဲ့တဲ့မီလာထဲမှာအသိပေးခဲ့တဲ့အကြောင်းတရုတ်သင်္ဌာန STCN မှာရေးပါတယ်ပြန်မလာဘူးဆိုရင်တော့ဖမ်းဆီးခံရမှာဖြစ်တယ်လို့ပဲသူတို့မိသားစုဝင်တွေရဲ့နိုင်ငံသားခံစား권တွေကိုအစိုးရကပြန်ပြီးတော့ရုပ်သိမ်းမယ်လို့တရုတ်သတင်းဌာနတချို့မှာရေးသားပါတယ်ပြန်မလာသူတွေကိုဖမ်းဆီးဖို့အတွက်လည်းစုချင်းငွေတွေထုတ်ထားပါတယ်
ဒီလိုပုံမှန်ပြည်သူလာပါမယ်လို့ဒီလိုဇာမကြီးတူပြတ်မှာဇာမကြီးကလာလို့ချေဒီကံလည်းပရိုဘလမ်ဒီကြတယ်ဒီကရကျေနော်ကလည်းသူကြီးနေတယ်အမထရောင်းမယ်ဒီမှာကောင်းကြတယ်ဒီလိုဇက်ပြေဆုံးလာတယ်ဒီလိုတာမနာလို့ဘုံကိုပတ်ပြီးကြည့်တော့ဒီလိုရမ်းနေတယ်ဒီလိုသူကြီးနေတယ်ဆက်ပ
ါမူဆယ်ကိုင်ချင်းရွှေဟော်ကဒေသခံတူပြောသွားတာပါကိုကန့်ဒေသမူဆယ်ဒီကျောနဲ့ရှမ်းပြည်နယ်ကဒုတိယစီးပွားရေးအထူးဆုံးသရုတ်ထအထူးဆုံးစရတဲ့နေရာတွေမှာနေထိုင်တဲ့တရုတ်နိုင်ငံသားအားလုံးမှတ်ပုံတင်ရမယ်လို့ယူနန်ပြည်နယ်ဒီဟွန်စီရင်စုအာဏာပိုင်ရဲ့ကြေညာချက်မှာရေးသားထားပါတယ်။ကြေညာချက်ထုတ်တဲ့ဂျွန်လ22ရက်နေ့ကနေနောက်ထပ်15ရက်အတွင်းမှတ်ပုံပြန်တင်ဖို့အတွက်တရုတ်အာဏာပိုင်တွေကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့တိုင်းဒေသတွေကဒုက္ခသည်တွေရဲ့အကြောင်းကိုလည်းပြောပြပါအောင်မယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဒုက္ခဆယ်စုနှစ်ပေါင်းတစ်ခုကနေ3ခုကျော်ကြာတဲ့အထိနေရမပြန်နိုင်နေစာနေထိုင်စားတောက်ရေးကျမရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ကျက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်နဲ့ရှမ်းဒုက္ခသည်တွေအကြောင်းမနေ့ကကြားရောက်တဲ့ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ်တဲ့ဗီဒီယိုသတင်းတောက်မှအေးအေးမှာကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်တစ်ခုကနေ3ခုကျော်ကြာတဲ့အထိနေရမပြန်နိုင်သေးပဲနေထိုင်စားတောက်ရေးကျမရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ကျက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်ရှမ်းဒုက္ခသည်တွေအကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနယ်စပ်မှာတော့နှစ်ပေါင်း30ကျော်ကြာတဲ့အထိနေရမပြန်နိုင်သေးတဲ့ကရင်ဒုက္ခသည်တသိန်းနီးပါးလောက်ရှိနေတာပါ။ဒီဒုက္ခသည်တွေဟာတတိယနိုင်ငံတွေစီကိုသွားဖို့ကလည်းကြံ့ကြာနေတယ်လို့အုပ်ချုပ်သူအစိုးရအဆက်ဆက်လက်ထက်တွေမှာနေရပြန်နိုင်ရေးမျှော်လင့်ထားခဲ့ကြပြီးမဲ့သူတို့ရဲ့မျှော်လင့်ချက်တွေမပြေဝခဲ့ပါဘူး။နေရရင်းကိုမပြန်နိုင်တဲ့အကြောင်းရင်းတွေကအဓိကအချက်တွေကိုတော့ထိုင်းမြန်မာနယ်စပ်အုံဖြံဒုက္ခသည်စခန်းကဒုက္ခသည်တဦးကအခုလိုပြောပြပါဗျာ။
နေထိုင်ဖို့နေရာနဲ့အဲ့လိုမျိုးပေါ့အလောက်ကိုင်းခွင့်လန်းရှိတဲ့နေရာပေါ့အဓိကလိုအပ်တာဒုက္ခသည်တွေကိုပြန်ထားမယ်ဆိုဒုက္ခသည်တွေနေဖို့နေရာပြင်ဆင်ပေးရမယ်ပြီးလို့ရှိရင်သူတို့လုပ်ပန်းစားတောင်းနိုင်မယ်အလောက်ကိုင်းခွင့်လန်းနေလဲချပေးနိုင်ရမယ်ပေါ့အစိုးရအဲ့ဒါဆိုလို့ရှိရင်ရက်တီလို့အဆင်ပြေတယ်အစိုးရအစစကအဲ့ဒီလိုဖန်တီးပေးမှုတွေဖြည်းဖြည်းရောမတွေ့လို့ဒုက္ခသည်တွေအကုန်လုံးအများတော်အဖြစ်ဒီဘက်မှာကြာနေကြတာပေါ့နော
်အခုဆိုရင်မြန်မာစစ်အုပ်ချုပ်ရေးကောင်စီနဲ့ KNU တပ်တွေကြားပစ်ခတ်မှုတွေနဲ့စစ်ကောင်စီတပ်တွေကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်မလကုံကဆပြီးကရင်ပြည်နယ်အတွင်းမှာပြည်ရင်းအိုးအိမ်မဲ့စစ်ဘေးဒုက္ခသည်2000ကျော်ဟာလည်းနေရမပြန်နိုင်ကြသေးပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရတယ်လို့တချို့လည်းထိုင်းဘက်ခြမ်းကိုထွက်ပြေးခေါ်လုံနေကြရပါတယ် လွန်ခဲ့တဲ့ဆယ်နှစ်ကနေစပြီးဆယ်စုနှစ်တခုကြာနေရမပြောင်းနိုင်သေးတဲ့ကချင်ပြည်နယ်အတွင်းကပြည်ရင်းအိုးအိမ်မဲ့ဒုက္ခတဲ့တသိန်းကျော်ဟာလည်းတကြောပြန်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်နေရပြန်နိုင်ရေးမျှော်လင့်ချက်မဲ့နေတာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်စခန်းကကာကွယ်ဆောက်ရှောက်ရေးတာဝန်ခံဒေါ်ရဲကြီးကအခုလိုပြောပြပါတယ်
ပြန်ဖို့အလားတန်တော့ဖြစ်နေပြီးဈာထဲမှာအခုနောက်ပိုင်းတကြောပြန်ဖြစ်ပွဲဖြစ်လာတဲ့ခါကျတော့အဲ့ဒါနဲ့အဲ့လိုမျိုးဖြစ်နေတာပြန်ဖို့အခုချင်းဆိုလို့ရှိရင်ဒါမျိုးလေးချက်မေ့တဲ့ပုံစံမျိုးဖြစ်နေတာပေါ့ပြန်ဖို့အတွက်ကိုပြန်ရမလားဒီမှာပဲပြန်နေရမလားဟိုဆက်ဖွဲ့ရတာလည်းအဆင်မပြေဟိုတော့ဒီတော့ရတာလည်းအဆင်မပြေဆိုတော့ဟိုဒုက္ခရောက်နေပါလေဆိုမှအခုတခံပြန်ပြီးတော့မှဒီအခုနိုင်ငံရေးရလည်းပြန်တော့ဖြစ်တော့ကျွန်တော်တို့အတွက်ကဘူမဟိုလုံခြုံမှုဆိုတာလည်းမရှိဘူးပေါ့နော်
ရှမ်းပြည်နယ်မှာတော့1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်နေရအသီးသီးကိုစွန့်ပြီးထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်6000ကျော်လောက်ရှိနေတာပါဒီဒုက္ခသည်တွေဟာလည်းထိုင်းမြန်မာနယ်စပ်မှာနေထိုင်နေရပြီးနှစ်20ကျော်ကြာတဲ့အထိနေရမပြန်နိုင်ကြသေးပါဘူးစစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာပဲစစ်ကောင်စီတပ်တွေကရှမ်းတိုင်းရင်းသားဒုက္ခသည်တွေနေထိုင်နေတဲ့လွယ်ကော်ဝမ်းစစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်စိုးရိမ်စိတ်တွေနဲ့နေထိုင်နေရတယ်လို့လည်းရှမ်းဒုက္ခသည်တွေကဆိုပါတယ်အလားတူတိုင်းရင်းသားချင်းချင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တွင်မှာပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်ဥယျာဉ်တွေလည်းထပ်တိုးလာနေပါတယ်မြန်မာနိုင်ငံတွင်မှာစစ်အုပ်ချုပ်ရေးကောင်စီအုပ်ချုပ်ခဲ့တဲ့၄လကျော်အတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာတယ်လို့ပြည်တွင်းစစ်တမ်းခံနေရတဲ့ရှမ်းကချင်ကရင်ဒေသတွေကဒုက္ခသည်တွေကတော့နေရရင်းကိုပြန်နိုင်ဖို့မျှော်လင့်ချက်တွေဝေးနေဆဲဖြစ်ပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကန့်တက်ခံနေရတာတွေလည်းရှိနေတာပါဒုက္ခသည်တွေနေထိုင်ရာနေရာတွေမှာလည်းလက်ရှိအခြေအနေမှာနေစရာအမိုးအကာမလုံလောက်မှုစားနပ်ရိက္ခာမပြည့်စုံမှုကျန်းမာရေးစောင့်ရှောက်မှုမရှိတဲ့လောက်အားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေကဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမို့ပထမဦးဆုံးတော့သတင်းတော်မဆုနဲ့စာကြင်ပါတယ်ပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူအရေအတွက်များလာနေချိန်မှာပဲကိုဗစ်ဗီဇာပြောင်းပို့၃မျိုးကိုမြန်မာနိုင်ငံတည်းတွေ့ရှိထားပါတယ်တချို့ဒေသတွေမှာရောဂါကူးစက်သူအစုလိုက်ဖြစ်ပွားခဲ့လို့စာတင်ကြောင်းတွေကိုလည်းပိတ်ခဲ့ရပါတယ်ဒီလိုတနည်းအားဖြင့်ကနေစတင်လိုက်တဲ့ယောဂကုသမှုတွေနဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးပြည်တွင်းမှာဘာတွေဆောင်ရွက်ထားသလဲဆိုတာကိုဒီသတင်းပိုက်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကာယောဂကုသခံရသူတစားတစားများလာနေရကအစုလိုက်ကုသမှုတွေလည်းရှိလာနေပါတယ်ဒီလိုအစုလိုက်ကူးစက်ရာကနေတဆင့်ပြည်တွင်းကပ်ယောဂါတတရားလိုင်းတန်ကိုလည်းသတိထားကြဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေကြပါတယ်။ဇွန်လ14ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရန်ကုန်တိုင်းလဲကူးမြို့နယ်အတွင်းမှာရှိတဲ့မဟောတထားကိုပိုင်အထက်တန်းကျောင်းမှာကပ်ယောဂါအစုလိုက်ကူးစက်ခံရသူ200ကျော်အထိရှိခဲ့ပါတယ်။အဲ့ဒီထက်က63နှစ်အရွယ်ဆရာမတဦးကတော့ကိုဗစ်ယောဂါကူးစက်ခံရပြီးအသက်ရှူကျတာနဲ့သွေးရင်းအောက်ဆီဂျင်ဓာတ်ကျဆင်းပြီးသေဆုံးခဲ့ပါတယ်။ပကိုတိုင်းလေဗရန်မြို့နယ်မှာလည်းရသက်တပတ်အတွင်းကာယောဂကုသသူ100ကျော်ရှိခဲ့ပါတယ်ယောဂကုသခံရသူတွေထဲမှာ3လအရွယ်ကလေးငယ်လည်းပါဝင်နေပြီးယောဂပြန်ပွားမှုကိုထိန်းချုပ်နိုင်ဖို့လေဗရန်မြို့နယ်ကစာတင်ကြောင်းနေနဲ့မြို့မဈေးကိုလည်းရက်အကန့်အသတ်မရှိပိတ်ထားပါတယ
်အခုကကျွန်တော်ကွာရန်တင်းတော့မရှိဘူးနော်ဒီ positive လူနာပဲပေါ့နော် positive ကိုတော့ကျွန်တော်ဈေးုံမှာကျွန်တော်ကအခုဆိုရင်ပြတ်သွားတဲ့အခါကျတော့ကျွန်တော် GDI အကြောင်းမှာကျွန်တော်တို့ကထပ်ပြီးတော့ချွေထားရတယ်ဗောနော်ဆေးရုံမလောက်လို့နောက်တစ်ခါကျတော့သူ့ရဲ့မီတာစု contact ကိုတစ်ခါထက်လိုက်တယ်ထက်လိုက်တယ်ထက်တွေ့ရင်ကျွန်တော်တို့ GDI နဲ့ကျွန်တော်ဆေးရုံကျွန်တော်တို့ကပိုးမတွေ့တာတွေကအိမ်မှာပဲ home stay 14ရက်အဲ့လိုမျိုးထားပေးပါတယ
်ကဘာတဝမ်းကာယောဂကုသမှုတန်ခံနေရပြီးယောဂကာကွယ်ဈေးထိုးလုပ်ငန်းတွေအရှင်းမြင့်ဆောင်ရွက်နေကြပေမဲ့မြန်မာနိုင်ငံမှာတော့ဆရာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်ကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေနောက်နေနေပါတယ်။အနာသိမ့်ကာလမတိုင်ခင်အစောပိုင်းတုန်းကအိန္ဒိယနိုင်ငံကလာတဲ့ COVID Shield ကိုထိုးပေးနိုင်ခဲ့ပြီးအခုနောက်ပိုင်းမှာတော့တရုတ်နိုင်ငံကလာတဲ့ Sinopharm ကိုပညာရေးဝန်ထမ်းတွေကိုဦးစားပေးထိုးပေးနေတာပါ။ပြည်တွင်းမှာ COVID ကာကွယ်ဆေးထိုးထားတဲ့အစိုးရဝန်ထမ်းတအုပ်မှာ COVID ရောဂါပိုးတွေ့ခဲ့ပါတယ်။သူဟာ COVID Shield ကာကွယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးတဲ့မန္တလေးမြို့တော်စီပင်သာရေးကော်မတီကဝန်ထမ်းတအုပ်ဖြစ်ပါတယ်။
ခုလိုကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေမှာရောဂါပိုးရှိနိုင်တာနိုင်ငံတချို့မှာဖြစ်စဉ်တွေရှိပေမဲ့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်တာပါသူနဲ့အတူမိသားစုဝင်တွေမှာလည်းကိုဗစ်ရောဂါပိုးတွေ့ခဲ့ပေမဲ့စိုးရိမ်စရာအခြေအနေမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်က VOA ကိုပြောပါတယ်
အဲ့ကလေးတော့ကျွန်တော်အိန္ဒိယနဲ့ရှေ့ဝယ်ရှိရတယ်ကျွန်တော်ကတော့အိန္ဒိယကကွယ်ဆေးမျိုးတွေထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကကကွယ်ဆေးက 80% ပဲကျွန်တော်ကဟိုအဆင်ပြေရှိတာ哦 70% ဆိုတာလည်းကျွန်တော်ကဟိုအဆင်ပြေဒီဘောင်းကကွယ်ဆေးကအောင်မအောင်ပါပေါ့ကကွယ်ဆေးထိုးတိုင်းဘောင်းအဆင်ပြေဖြစ်တာတော့မဟုတ်ဘူးအော်ထိုးတာချင်းမထိုးတာလည်းအများကြီးကောင်းပါတယ်ကျွန်တော်လည်းပေါ့ပါပဲ
ဒီတင်နေကအောက်ဆိုတက်ကတုံနဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ COVID Shield ဆိုပြီးထုတ်လုပ်တာဖြစ်ပါတယ်။ဒီဆေးကိုနှစ်ကြိမ်အပြည့်အဝထိုးထားရင် COVID ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါ။ပြည်တွင်းမှာကာယောဂါကူးစက်မှုအများဆုံးဒေသကရန်ကုန်တန်းဖြစ်ပြီးတော့ထိုင်းအိန္ဒိယနိုင်ငံတို့နဲ့ထိစပ်နေတဲ့ဒေသတွေမှာလည်းကာယောဂါကူးစက်မှုကစိုးရိမ်စရာအခြေအနေမှာရှိနေတာပါ။အဲ့ဒီနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စကိုင်းတိုင်းတင်းတင်းသာရီတိုင်းနဲ့ရှမ်းပြည်နယ်စီသွားတဲ့လေကြောင်းလိုင်းခီးစဉ်တွေကိုလည်းယာယီရနာထားပါတယ်။ကာယောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်တာချီလိတ်ကလေးကျိုင်းတုံဒဝဲဘိတ်နဲ့ကော့တောင်ခီးစဉ်တွေကိုအခုလကုန်အထိရနာထားတယ်လို့မြန်မာအမျိုးသားလေကြောင်းလိုင်းကလုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ်ဦးခတ်ခမ်းမောင်က VOA ကိုပြောပါတယ်။
ဘရောပြန်ဖွင့်ပြီးမလဲဆိုတော့တို့ကတော့ပထမဆယ်ရက်ပေါ့ဆယ်ရက်ကိုတို့စောင့်ကြည့်မယ်ပေါ့ကျွန်တော်တို့တော့ဘာလုပ်လဲဆိုတော့အဲ့ဒီသူခုနပြောတဲ့မြို့တွေကိုခင်းစင်တွေမစွဲပါနဲ့ဆိုအညီညာချက်လာကျွန်တော်အဲ့တိုင်းပဲဆက်ပြီးတော့ကျွန်တော်ကသူခုပြင်ကြတဲ့အတိုင်းတိုက်လို့ပြရတာ
ဆီယနာတိတ်ပြီးနောက်ပိုင်းအခြေခံပညာကျောင်းတွေမှာကျောင်းတက်သူအရေးအတွက်အရင်လိုပုံမှန်ဖြစ်ဖို့ခက်ခဲနေချိန်မှာပဲကိုဗစ်ကူးစက်မှုတန်းကြောင့်ပြန်ပိတ်လိုက်ရတဲ့စာသင်ကျောင်းတွေလည်းတိုးလာပါတယ်ပြည်တွင်းမှာကိုဗစ်ကူးစက်မှုအခြေအနေစိုးရိမ်ရလို့အပြင်ထွက်တဲ့အခါမှာမျက်နှာနဲ့နှာခေါင်းစည်း mask တို့ကိုစနစ်တကျမဖြစ်မနေတပ်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါဗျ။ဒါအပြင် UK မှာအဖြစ်များနေပြီးယောဂါပိုးကူးစက်မှုမြင့်မားတာယောဂါလက္ခဏာပြင်းထန်တာနဲ့သေဆုံးနိုင်ခြင်းများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသုံးသပ်ထားတဲ့ COVID visa ပြောင်းပိုး alpha နဲ့အိန္ဒိယကလာတဲ့ Delta နဲ့ Kappa ဆက်တဲ့ Visa ပြောင်း၃မျိုးလဲမြန်မာနိုင်ငံမှာတွေ့ရှိထားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါရခင်ဗျာ
။သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်။ Amazon လုပ်ငန်းကြီးကိုတည်ထောင်သူ Jeff Bezos နဲ့ဇူလိုင်လထဲမှာအာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်ကိုဇွန်လ၁၀ရက်နေ့ကဒေါ်လာ28တန်းနဲ့လေလံအောင်မြင်သွားပါပြီ။ Blue Origin ရဲ့ New Shepard ဒုံးပြန်နဲ့လိုက်ပါမဲ့ပထမဆုံးခီးစဉ်ဟာဆိုရင်ကုမ္ပဏီရဲ့အာကာသခီးသွားလုပ်ငန်းကိုအစပြုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းဒီသတင်းမှရဲ့စီးပွားရေးအစီအစဉ်အဖြစ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ။
For your once-in-a-lifetime journey, you will travel past the boundaries of Earth's atmosphere and into outer space.
ကမ္ဘာအပြင်အာကာသတဲကိုခီးသွားမှာပါ။အာကာသယဉ်ကန်းရဲ့သုံးပုံတစ်ပုံကပြတင်းတကားတွေနဲ့ဖွဲ့စည်းထားပါတယ်။အာကာသထဲမှာပြန့်တက်မှုတွေတဲ့အကြီးဆုံးပြတင်းတကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจဂျာဝလာကြီးရဲ့အမှောင်တုမြင်ကွင်းကိုတွေ့ရမှာပါတဲ့။ Amazon လုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepard ဒုံးပြန်တဲ့လူတွေလိုက်ပါချမ်းမယ်ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနေရစာကိုလေလံတင်ခဲ့တာပ
ါ Sold $28 million to number 107
ဒေါ်လာ28တန်းနဲ့ရောင်းလိုက်ပါပြီလို့လေလံပြစ်သူ Steve Little ကြီးညာခဲ့တာပါအမေဇုန်လုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ဇူလိုင်လတဲ့အာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်ကိုလေလံတင်ခဲ့တာပါအမေဇုန်လုပ်ငန်းကြီးကိုတီထောင်တဲ့ Jeff Bezos ရဲ့ဒုံးပြန်ကုမ္ပဏီ Blue Origin ကအွန်လိုင်းကနေတက်ရိုက်လေလံတင်ခဲ့တာမှာလေလံအောင်သူဘယ်သူလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး Neil Armstrong နဲ့ Buzz Aldrin တို့ရဲ့လမျက်နှာပြင်ပေါ်ခြေချခဲ့ကြတဲ့52နှစ်မြောက်နှစ်ပတ်လည်နေ့ကျရောက်တဲ့လမယ့်ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားအပြန်ခီးစဉ်အတွင်းလိုက်ပါဖို့ လေလံအောင်ခဲ့သူကိုလာမဲ့သတင်းပတ်တွေအတွင်ကြေညာဖို့လဲရှိနေပါတယ် Blue Origin ရဲ့အယောင်ညွှန်ကြားရေးမှူး Erin Connell ကတော့ Blue Origin အဖွဲ့ရဲ့ပထမဆုံးခီးတဲ့ကိုတွေ့ချင်လှပါပြီလို့ပြောပါတယ
် $28 million dollarsthat was my first auction I've ever seen.
ဒေါ်လာ28သန်းမှာဒါကသူ့အတွက်တော့ပထမဆုံးတော့မျက်မြင်တွေ့ရတဲ့လီလံပွဲပါတဲ့မယုံနိုင်စရာအတွေ့အကြုံမှာဒေါ်လာ28သန်းဆိုတာမယုံကြည်နိုင်စရာပါလို့ပြောသွားတာပါ Blue Origin တစ်ဖွဲ့လုံးကပထမဆုံးခီးတဲ့ကိုတွေ့ကျင်လှပါပြီသူတို့ကဂျက်ဘီဇော့နောက်သူ့ရင်ကြီး Mark တို့နဲ့အတူ New Shepherd နဲ့လူသားတွေလိုက်ပါမယ်တမိုင်းဝင်ခီးစဉ်ကိုလာမယ့်သတင်းငါးပတ်အတွင်းဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တသက်မှာတခါသာရမယ့်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့ဒုံးပြန်အာကာသရင်အခန်းတို့နဲ့2015ခုနှစ်ကဆလို့10မိနစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ချိန်ဆန်းသက်ခဲ့တာမှာအားလုံးအောင်မြင်ခဲ့ပါတယ်တလားကျော်ကြာအာကာသခီးစဉ်ကိုအွန်လိုင်းကလေလံဆွဲကြတာမှာဇွန်လ17ရက်နေ့မှာဒေါ်လာ 4.8 သန်းထိလေလံဈေးရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လ12ရက်နေ့စနေနေ့မှာအာကာသခီးစဉ်ကိုလေလံတင်ရောင်းချခဲ့တာပါနိုင်ငံပေါင်း159နိုင်ငံကလူပေါင်း 8,500 လေလံပစ်ဖို့စီရင်သွင်းခဲ့တာလို့လဲ Blue Origin ကပြောပါတယ်ဇွန်လ12ရက်စနေနေ့လေလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်ဇွန်လ9ရက်နေ့တုန်းကအမေဇုန်လုပ်ငန်းကြီးကိုတီထောင်သူဘီဇော့ကသူ့နဲ့ညီဖြစ်သူမတ်တို့ New Shepherd ရဲ့ပထမဆုံးအာကာသခီးစဉ်ကိုလိုက်ပါမယ်အကြောင်းကြေညာခဲ့ပါတယ်ဂျက်ဘီဇော့ကအခုလိုပြောပါတယ
် Do you see the earth from space? It changes you. It changes your relationship with this planet, with humanity. It's one earth.
အာကာသကနေကဘာကိုမြင်ရတဲ့မြင်ကွင်းကခမားကိုပြောင်းလဲသွားစေမှာပါတဲ့ကဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့ဒါဟာတခုတည်းသောကဘာကြီးပါသူ့အနေနဲ့လည်းဒီခီးစဉ်ကိုလိုက်ပါလို့ပါတဲ့ဒါဟာသူ့ဘဝတစ်လျှောက်လုံးဆန္ဒရှိခဲ့တဲ့ကိစ္စဒါဟာစွန့်စားကံဒါဟာသူ့အတွက်သိက္ကိုအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ
I invited my brother to come on this first flight.
ဒီပထမဆုံးခီးစဉ်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်။သူတို့ကအရင်နှီးဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ဂျက်ဘီဇော့ပြောသွားတာပါ။ညီဖြစ်သူမတ်ဘီဇော့ကလည်းအကိုဖြစ်သူရဲ့ကံလှမ်းချက်ကိုလက်ခံခဲ့ပါတယ်
။ I wasn't even expecting him to say that he was going to be on the first flight.
ပထမဆုံးခီးစဉ်မှာအကိုဖြစ်သူလိုက်မယ်အကြောင်းနဲ့သူ့ကိုပါအတူလိုက်ဖို့ခေါ်မယ်လို့ထင်မှားခဲ့တဲ့အကြောင်းပြောသွားတာပါ။အမေဇုန်လုပ်ငန်းကြီးကိုတီထောင်သူဂျက်ဘီဇော့နဲ့ညီဖြစ်သူတို့က Blue Origin ကစီစဉ်တဲ့ပထမဆုံးလူလိုက်ပါမယ်အာကာသခီးစဉ်မှာအတူလိုက်ပါကြမယ်ဆိုတဲ့သတင်းကြောင့်လေလံဆွဲသူတွေပို့ပြီးတော့များခဲ့ပါတယ်။လေလံအောင်တဲ့ငွေကိုတော့လူငယ်တွေကြားမှာသိပ္ပံနဲ့ဤပညာတုတ်တက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။အလူလျောက်ဆက်တွေအလုံးတက်ဆင်ထားတဲ့အာကတရင်ခန်းမှာခရီးသည်6ဦးထိလိုက်ပါနိုင်မှာဖြစ်ပြီးခရီးသည်တွေအတွက်ကိုယ်တိုင်ပြတင်းပေါအကျယ်ကြီးတစ်ခုစီလည်းရကြမှာပါအမေဆုံးလုပ်ငန်းကြီးပိုင် Blue Origin ရဲ့အာကတကိုပြန်တမ်းမဲ့ခရီးစဉ်တွေအတွက်လက်မှတ်တွေကတော့အများပြည်သူကိုမရောက်သေးသလိုခရီးစဉ်ဈေးနှုန်းလည်းမတက်မတ်သေးပါဘူးဒါပေမဲ့လည်းအာကတခရီးစဉ်ကိုလိုက်ပါမဲ့ခရီးသည်တွေကတော့လူချမ်းသာတွေပဲအဓိကဖြစ်ဖို့များပါတယ်ဘရစ်တင်ကဂရေကျွဲတထေရစ်ချတ်ဘရန်ဆန်ရဲ့ဘာဂျင်ကလက်တစ်ကုမ္ပဏီကလည်းခီးသည်တွေလိုက်ပါနိုင်မဲ့အာကာသယာဉ်ကိုစမ်းသပ်နေပါတယ်။ဒေါ်လာ2သိန်းကနေ2သိန်းခွဲထိကျတဲ့မဲ့ခီးစဉ်အတွက်လူပေါင်း600ကြိုတင်စီရင်သွင်းထားပါပြီ။ Elon Musk ရဲ့ SpaceX ကလည်းဒေါ်လာတန်းချီကုန်ကြမဲ့အာကာသခီးစဉ်တွေအတွက်ပြင်ဆင်နေပါတယ်ရှင်။
မတ်တင်ဂီတာစီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်ဘဝကိုစင်စင်ရဲရဲဖြတ်တန်းနေကြရတဲ့ဘိုးဘွားတွေကိုတွေ့ရင်ကိုတက်နိုင်သလောက်ကူညီပေးကြပါလို့ကိုတိုင်ကူညီနေတဲ့ရန်ကုန်မြို့ကလူငယ်တယောက်ကပြောပါတယ်တွာလာရင်အကူအညီလိုနေတဲ့တက်ကြီးရွယ်အိုတွေကိုအကူအညီပေးရမကတချို့အတွက်မိုးလုံလေလို့အိမ်လေးတွေဖြစ်အောင်ပြင်ဆင်ဆောက်ပေးနေတဲ့လူငယ်တွေအကြောင်းမတ်စုမြောင်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
Thank you. မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခဲခက်ခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွာလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တမန်ကြီးတွေစုပြီးတော့နော်နိုင်ငံဘယ်လိုကူညီကြမယ်ဟိုအရင်တည်းကလည်းအခုကူညီပေးခဲ့တယ်ခင်ဗျာအရင်တော့လည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအင်တိုက်အားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခါကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရစပြီးတော့ကူညီပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာကအခုလောက်မကြေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအရှောက်ပေါက်လည်းနည်းတယ်ပေါ့နော်ပြီးတော့အခုလိုဆိုရင်အခုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရင်ကျွန်တော်နိုင်နိုင်လို့ကြည့်ပြီးကြတာပေါ့ပြီးတော့အပေါင်းလေးတွေဖွဲ့ပြီးပြစ်သွားတယ်ဆိုတာလည်းပိုတယောက်ခဲနဲ့လည်းမနိုင်ဘူးခင်ဗျမနိုင်ဘူးဆိုတော့လေဟိုတခုခုပူညီဖို့ဆိုရင်အဓိကလူအင်အားငွေအင်အားလိုတယ်ခင်ဗျအဲ့အတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတခုခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဘုံငွေအင်အားဆိုရင်လည်းကျွန်တော်တို့ဟိုတကယ်ချင်းနေလူခံရင်လည်းခံမခံဆိုရင်ကျွန်တော်တကယ်ချင်းနေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုပြစ်တယ်ခင်ဗျဟုတ်
လွန်ခဲ့တဲ့6နှစ်ကျော်တည်းကစလို့တွာလာရင်ကုညီလိုနေတဲ့အဖိုးဘွားတွေကိုသူကကုညီပေးခဲ့တာပ
ါမမရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ရည်ကြံတဲ့အဖွားတယောက်ကိုကျွန်တော်စတွေ့တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကုညီပေးဖြစ်တယ်ခင်ဗျသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားပြေးထိုးရပြီးတော့လမ်းလေမမရကဘာကြီးဖျားလမ်းမှာကျွန်တော်ကားယူတာအဲ့ကားကြီးရှင်နဲ့မောင်းလာတော့ကျွန်တော်လမ်းလေတော့ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ဒီအောင်ဆုံးတက်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်တွေကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နေကျွန်တော်သူ့ပြီးမှရက်တည်ပြီးနဲ့သူနဲ့ဆက်ပြီးတော့မှရင်းနှီးမှုရတယ်ပေါ့နော်သူကတော့စိတ်ဝေဒနာနဲ့ဖွာပဲအဲ့ဒါကိုကျွန်တော်ပြီးတော့သူမြတ်ပတ်နေရဝန်စားတွေကိုကျွန်တော်အသိဝယ်ပေးရမှတ်မှတ်ရတကုံးဆန္ဒမှာတွားဝယ်အဲ့ပြီးတော့ကျွန်တော်ပြီးပတ်ပတ်ထင်းက YGK ကိုမှသူ့ကိုကျွန်တော်ကြီးအိုးတူတူစားပြစ်တယ်အဲ့ဒါနေစပြီးတော့ကျွန်တော်အဖိုးဖွားတွေကိုဟိုကိုနိုင်နိုင်ကြောက်ပေါ့ကိုညီပေးပြစ်တယ်ခင်ဗျ
ချိုးတက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မတွေးလို့ကူညီရုံနဲ့မကပါဘူးသူတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုရွင်းနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါတယ်သစ်ပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆင်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူ
းထိုးအုံနှစ်ဦးပေါ့နော်အကူကြီးကကြတော့လေဖြတ်ထားတယ်အရင်ကတော့ရေထမ်းတယ်ပြီးတော့ညီလေးကကြတော့စိတ်ဝေဒနာတယ်လို့ပြောရမှာပေါ့နော်နည်းနည်းစိတ်လွတ်နေတာပေါ့ကျတော့နှစ်ဦးနေတဲ့အိမ်လေးပေါ့နော်အဲ့အိမ်လေးကလည်းတော်တော်ကြီးယိုယွင်းနေပြီးတော့အများသုံးအိမ်သာလေးအရှိမဒီကျူးအိမ်ကြီး50 60လောက်ရယ်အများသုံးအိမ်သာအရှိမနေရယ်အဲ့တော့အနတ်တက်ကောပြီးတော့အမြင့်ကြီးရောအစားပြောနေရမလို့အောင်ညစ်ပတ်တယ်အဲ့အတွက်ကိုကျွန်တော်အဲ့အိမ်လေးကိုကျွန်တော်စဉ်းစားမိပထမအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အိမ်ဘောကမောင်းချတယ်အဖိုးကစိတ်သိပ်ပြီးတော့အမှန်တော့ကျွန်တော်အိမ်ဘောကမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမိုက်တော့အမိုက်ပလုံကောက်တာပေါ့နော်ဘူးကဘလုံးကောက်ရင်တို့ပေါ့ကျွန်တော်ရိုက်တယ်။အဲတော့နေ့တိုင်းသူ့ရှိရအောင်သွားတယ်။သွားပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာ။သူ့ကိုကျွန်တော်မေတ္တာတွေပေးတယ်။မေတ္တာပေးတယ်သူလည်းကျွန်တော်မေတ္တာပြန်ပေးတယ်။နောက်ရကြတော့ကျွန်တော်အိမ်ဒီသူ့တဲဟိုလေးကိုကျွန်တော်ထိုင်လို့ရသွားတယ်။သူလည်းစကားပြောပြတယ်။အဲအဲ့အနေတည်းရှိရင်ဖိုးကိုအိမ်လေးဆောက်ပေးမယ်။ညီမလားဆိုတော့အဲဆိုညီမဲဆိုပြီးတော့ကျွန်တော်6ရက်လောက်အချင်းယူလိုက်ရတယ်ညီတိုင်းပေါ့နော်သူ့ရှိသွားပြီးတော့သူနဲ့စကားပြောရတယ်။အဖို့လောက်တာပေါ့။သူအမိုက်ပါကောက်ရလိုက်သွားတယ်။သူလည်းတောက်မှာလိုက်မိတယ်လေငော်ရီတောက်မှာလိုက်မိတယ်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်လိုက်ပြီးလုပ်ရင်းနဲ့သူလည်းကျွန်တော်ရင်းနှီးမှုရတော့အမှကျွန်တော်နောက်ဦးတက်လေကျွန်တော်အင်းလေးဆောက်ပြီးအဲ့အင်းလေးဆောက်နေရင်းနဲ့ကျွန်တော်အဲ့အင်းသားလေးကိုတွေ့တယ်အများဆုံးအင်းသားလေးကိုတွေ့တွေ့တော့အများဆုံးအင်းသားကလည်းတော်တော်ကြီးကိုကျမကြီးနဲ့မမြင်ရတဲ့အချက်တွေကိုကျွန်တော်မြင်တွေ့လာတယ်အဲ့တော့ဟိုအင်းလေးကျွန်တော်ဆောက်ပြီးဒီအင်းသားလေးနဲ့ကျွန်တော်ပြင်ပေးမယ်ဆိုရင်ရည်ရွယ်ချက်လေးတခုကျွန်တော်ကပေါ်လာပြန်ရောအဲ့ဒါကျွန်တော်အဲ့အိမ်သားလေးလည်းကျွန်တော်ပြင်ပေးပြခဲ့တယ်ပေါ့ခင်ဗျာ
ကိုပူတူးလိုပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ
်ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းအရင်းတွေပါပဲခင်ဗျာဟုတ်ပညာအကြောင်းအရင်းတွေပဲခင်ဗျာသူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုမျိုးဒီလိုကူညီပေးနိုင်တယ်ပေါ့နော်သူတို့ရဲ့ပညာသူတို့တတ်ထားတဲ့ပညာလေးပေါ့နော်ဟို design ဘိုင်းဆိုလဲ design ဘိုင်းပေါ့နော်ဟိုအကြီးအကျယ်ခန်းသားကြီးမဟုတ်ပြင်မြင်ရသူတို့တတ်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူးရဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကျဉ်းပေးတယ်ပေါ့နော်သူတို့ကိုယ်တိုင်လည်းလာတယ်သူတို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးရထားပြီးလာတယ်အဲ့လိုလေးစောက်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်ကျွန်တော်ရှိဟို ဟိုဆက်တယ်လာတဲ့ခဏအဲ့လိုပဲကျွန်တော်တို့လိုပဲဟိုအင်းကြီးအကြောင်းရင်းနဲ့ဟိုအကိုကြီးလင်မယားနှစ်ယောက်ကအဲ့ဆက်တယ်လာတယ်သူရှိမှာဟိုလိုအပ်တဲ့တစ်တစ်တွေပြီးရင်တစ်တွေရှိရဲ့ဒီလေးနဲ့လိုရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရန်ဝမ်းသာသွားအဲ့ချိန်မှာကျွန်တော်လူရင်သူကကျွန်တော်အများနဲ့ကုညီပေးတယ်ခဏအဲ့အကိုလိုလေကျွန်တော်ဒီကနေကျေးဇူးတင်အောင်ပြောချင်တယ်ခဏအဲ့အကိုနဲ့အမရဲ့အကူညီအများကြီးပါပါတယ်ခဏဟုတ်အခုထပ်ပြီးတော့ကုညီပေးတတ်တာပါခဏဟုတ
်ကိုဘူးတူကတော့ခုနဆော့ဆော့ပြောခဲ့တယ်လို့ပဲတွားရင်လာရင်နဲ့ကိုမျက်စိရှိမှအကူညီလိုတဲ့လူဆိုရင်တွေ့ရင်ကုညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကုညီဖို့အတွက်ကဘယ်လိုမျိုးတိုက်တွန်းချင်လဲရှင
်ဟိုကျွန်တော်တို့လက်ဖက်ရည်တောင်းရင်900တထောင်ကောင်းရနထားဒါကြမုံစားပါညာ5000ပုံရတယ်ခင်ဗျအရှင်ပြည်ရဲ့လူတော်5000ကဟိုမတိတာပြင်မဲ့တကယ်အရှင်မပြည်ရဲ့အဖိုးဖွားရေတခြားအရှင်မပြည်ရဲ့လူတွေပေါ့နော်အခုကအဓိကအဖိုးဖွားကိစ္စပြောနေရတော့အဖိုးဖွားတွေတော့က5000ရဖို့ဆိုတာတကယ်ကိုမလွယ်ပါဘူးမြေပြည်ထဲမှာတဏီကုံပတ်ပြီးတော့ရေရောင်းတာမျိုးရှိရယ်တဏီကုံမြေပြည်ထဲထိုင်ပြီးတော့တဏီလုံးမှာပလုံး900မရတဲ့တရတိရအဖွားလိုမျိုးပေါ့နော်တဏီလုံးတွေမှာပလုံးတော်မရောင်းရတဲ့အဖွားမျိုးမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိရခဏအဲ့တော့ဘာဖြစ်လဲတိုင်းလာရင်ကြုံကြိုင်နေတယ်ပေါ့နော်ဟောဒီအဖွားကတော့ဟိုကိုယ့်အတွက်အတုံးလိုဒီဖြစ်စီမတုံးမလိုဒီဖြစ်စီပေါ့နော်ဟိုတွေ့ရင်တော့ဟို900တထောင်ဖြစ်ပြီပေါ့နော်ဝယ်ယူအပ်ပြလိုက်ပါဟိုပစ္စည်းပါယူခဲ့ပေးပါလို့ပဲပြောရမယ်ခင်ဗျာဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားတဲ့ခါကျရင်တို့အတွက်ဖီလင်းကအဖိုးဖိုင်းဖီလင်းကတော်တော်ရေးရအောင်နေအော်ငါပစ္စည်းလေးရောင်းကုန်သွားပြီပျော်ရယ်ပေါ့နော်အဲအဲ့လိုပဲအဖိုးဖိုင်းတွေအတွက်လည်းအဲ့လိုပစ္စည်းလေးရောင်းကုန်သွားပြီပျော်တာပေါ့နော်အဲ့ဒါကမှကိုယ်စေတနာရှိရင်ရှိတယ်လားပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးတော့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်900တထောင်နိုင်1000ပေါ့နော်900နဲ့ပစ္စည်းလေးကိုကိုကတထောင်နိုင်တယ်ဆိုတထောင်လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုယ့်အတွက်လည်းကိုယ်တို့ရတယ်သူတို့တော့အဖိုးဖိုင်းတော့လည်းအရှင်ပြေသွားတာပေါ့နော်အဲ့လို900တထောင်ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအဖိုးဖိုင်းရဲ့ပစ္စည်းတွေရောင်းကုန်သွားတဲ့ခါကျသူတို့အင်ရှင်းဆုံးပြန်လာလို့ရပါမယ်သူတို့တော့လိုအပ်တဲ့ဟာလေးကိုသုံးလို့ရပါမယ်လိုအပ်တဲ့ရှင်းလေးဝယ်လို့ရပါမှာပေါ့နော်ဒါမျိုးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချိုချိုတက်တဲ့ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတတ်နိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါရရှင်ကျမဆုမြတ်မောပ
ါမဆုမြတ်မောစီစဉ်တိဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံနေရာတချို့မှာစစ်တပ်ကပြစ်ခတ်ဖမ်းဆီးမှုတွေရှိနေသလိုဆန္ဒပြသူတချို့လည်းရှိနေသေးပါမော်လမြိုင်မြို့မှာမနေ့ညပိုင်းကစစ်တပ်ကပြစ်ခတ်လို့လူငယ်နှစ်ဦးသေဆုံးသွားသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာလည်းဆိုင်ကယ်စီးလာတဲ့လူငယ်၅ဦးကိုစစ်ကောင်စီကပြစ်ခတ်ပြီးလူငယ်နှစ်ဦးကိုဖမ်းဆီးသွားခဲ့ပါတယ်တနတ်ဒဏ်ရာနဲ့သေဆုံးသွားတဲ့သူတွေကမွန်ပြည်နယ်ချောင်းစုံမြို့နယ်အစစ်ကြေးရွာဘက်ကကိုင်းဦးနဲ့ကိုမိုးစောဦးတို့ဖြစ်တယ်လို့ဆိုပါတယ်နိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုနေပြည်တော်မှာဇွန်လ27ရက်တနင်္လာနေ့ကရုံထုတ်တာမှာတော့သူတို့အမှုလေးမှုအတွေ့တရားလူပြတက်တဲ့တွေကိုစစ်ဆေးခဲ့တယ်လို့ရှင်းနေတယ်ကပြောပါတယ်ပြီးခဲ့တဲ့ရုံချိန်မှာတရားလူစစ်ပြီးသွားတာကြောင့်ဒီကနေ့တရားလူပြတက်တဲ့တွေကိုတမှု2ယောက်စစ်တာဖြစ်ပြီးအဓိကစစ်ဆေးမြင့်မြန်းခဲ့တာဖြစ်တယ်လို့ဆိုပါတယ်တရင်သုံးပတ်ကြော်ကြာကျင်းပနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွန်နစ်စီယာရဲ့ညီလာခံအစမှာပဲမြန်မာနိုင်ငံကိုကိုစားပြုမှုနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံနေကြတဲ့အတွက်မဟာမင်းကြီးမစ်ရှဲဘက်ရှလက်အဖွဲ့မင်းကွန်ပြောဖို့နှောင့်နှေးခဲ့ရပါတယ်။မစ်ဘက်ရှလက်ကတရုတ်၊မက္ကဆီကို၊ရုရှား၊သရီးလင်္ကာနဲ့အီသီယိုးပီးယားတိဂရစ်ဒေသလိုနေရာမျိုးကလူအခွင့်ရေးအပေါ်ဆိုရင်ကြောင်းပြောထားပါတယ်မြန်မာယူကရိန်းနိုင်ငံတော်ကွာနဲ့အီရန်အရေးကိစ္စကိုလည်းညီလာခံနောက်ပိုင်းမှာဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ကြောင်းမာမင်းကြီးဘက်ရှက်လက်ကပြောပါတယ်အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မရှိပေမဲ့လည်းစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာလူခွင့်ရေးအခြေအနေကိုမူလအစီအစဉ်အတိုင်းနှစ်ကြိမ်ဆွေးနွေးဖို့လိုလားနေကြပါတယ်ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ရုရှားလူညိုရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပတ်စရူရှက်ဖ်တို့တင်းနေလာနေမှာတွေ့ဆုံပြီးလူညိုရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးခိုင်မာအကောင်အောင်ရှေ့ဆက်လှုပ်ဆောင်မှုကတိပြုခဲ့တယ်လို့လည်းရုရှားလူညိုရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါ V VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကတိကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you.